Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ1ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ25 32 51နဲ့ဒိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညရဲ့အစီအစဉ်မှုကကျွန်မစုမမရှင်
။မင်္ဂလာညကျမရှင်ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမနိုင်ငံတော်ပြောပြမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုရဲ့ဥရောပအခီးစဉ်မှာဥရောပမဟာမိတ်တွေနဲ့ပုံသဘောတူညီမှုတွေရရှိရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်အမေရိကန်ကအိန္ဒိယနိုင်ငံကိုလာမဲ့ဂျွန်လ9ရက်နေ့ကစပြီးတော့အခုံကုံသွေးရဲ့အထူးခံစားခွင့်ပေးနေတာကိုရပ်တော့မယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်18နှစ်ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးအမေရိကန်နဲ့တာလီဘန်တို့ကြားညီညာရေးဆွေးနွေးမှုတွေရှေ့ဆက်နိုင်ဖို့အတွက်တာလီဘန်အဖွဲ့ကအမေရိကန်ကိုကမ်းလှမ်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါဒီညပိုင်းအတွက်သောတာရှင်တွေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာဘာသာလူမျိုးဒန်းလူမျိုးရွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းကိုကျင်းစာတရားရှိခြင်းတွေကိုစုပေါင်းအားနဲ့ကြာတာနိုင်မှုအတွက်နှင်းစီဖြူလှုပ်ရှားမှုကိုဒီကနေ့ဒီအစ္စလမ်ဘာသာဝင်တွေရဲ့ဝိပုစုတော်ပွဲဗလီတွေမှာလှုပ်ရှားပါတယ်။ဘာကြောင့်ဒီလှုပ်ရှားမှုဖြစ်လာရပါသလဲ
။ဖိလိခံနေရတဲ့ဒီဘာသာဝင်လူမျိုးစုတွေကိုကျွန်တော်တို့အထူးကြိုးပြုကြောက်တကားတဲ့ဖြစ်ကြောင်းကျွန်တော်တို့အထူးလက်ထိကြားနေတ
ယ်။ဒါကတော့နှင်းစီဖြူလှုပ်ရှားမှုရဲ့ဦးဆောင်သူကိုသက်ဆွေဝင်းနဲ့ဆက်သွယ်မေးမြန်းချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီကနေ့စပိန်နိုင်ငံမက်ဒရစ်မြို့မှာကစားကြမယ့်ဥရောပချန်ပီယံလိဂ်ဖိုင်နယ်ပွဲကြိုသုံးသက်ချက်နဲ့အတူမြန်မာတခွင်အစီအစဉ်နောက်ပြီးတော့စနေညဒဲလီလိုက်ဆွေးနွေးကမှာတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစီနယ်မှာတန်တမာရေးစီးပွားရေးအရာအခြေခံကြကြသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ပုံသဘောတူညီမှုတွေရရှိရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီနဲ့စီးပွားရေးလုပ်တဲ့ကိစ္စတွေအပေါ်ဥရောပနဲ့အမေရိကန်ကြားရပ်တည်ချက်အမြင်တွေကွဲလွဲနေတာပါ။ဝန်ကြီးပွန်ပြိုနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကဘာလင်မြို့မှာတွေ့ဆုံခဲ့ပြီးတော့အီရန်တရုတ်ရေးဦးစားပေးဆွေးနွေးခဲ့ပါတယ်။အီရန်အရေးကြောင့်မေလအစောပိုင်းမှာစီစဉ်ခဲ့တဲ့ဂျာမနီခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ပေမဲ့လည်းဝန်ကြီးပွန်ပြိုကိုဂျာမနီကယင်းနေနှွေထွေးစွာကြိုဆိုခဲ့တာပါ။အမေရိကန်ဟာဂျာမနီအတွက်အရေးပါတဲ့မိဖက်အဖြစ်ဆက်ရှိနေပေမဲ့အီရန်နျူကလ িয়ার စာချုပ်ကိုဂျာမနီကဆက်လက်ထောက်ခံထားစေပဲလို့လည်းပွန်ပြိုနဲ့မတွေ့ဆုံခင်မာကဲလ်ကပြောဆိုခဲ့ပါတယ်။အီရန်နဲ့ဆက်ဆံတဲ့ကုမ္ပဏီကိုအမေရိကန်ဘက်ကအရေးယူတာမခံရအောင်ဥရောပနိုင်ငံတွေကအကအကွယ်ပေးတဲ့နီးလန်အသစ်တွေကိုလည်းအမေရိကန်အစိုးရအနေနဲ့တားဆီးသွားမှာမဟုတ်ဘူးလို့ဝန်ကြီးပွန်ပြိုကပြောပါတယ်။ဒီစနစ်ကတန်ခတ်ပိတ်ဆို့မှုစီးမင်းတွေအောက်မှာခွင့်ပြုထားတဲ့ဆေးဝါးနဲ့အကူအညီပေးလုပ်ငန်းတွေကနေအခြားကုမ္ပဏီတွေအပါအဝင်တရားဝင်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပေးသွင်းတာတွေလုပ်နေဖို့ရည်ရွယ်ထားတာဖြစ်ပါတယ်။
အမေရိကန်ကုန်သွယ်ကုမ္ပဏီတုံးမြင့်ကောက်ခံသွားမယ်လို့ချင်းကြောက်လိုက်တာနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်ဆိုပြီးတော့မက္ကဆီကိုကပြောလိုက်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာရွှေပြောင်းချေချနေတိုင်းမို့ကြိုးစားသူတွေတိုးလာနေတာနဲ့ဆက်ဆက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုရဲ့ကုန်ပစ္စည်းတွေကိုအခွင့်အရေးတိုးကောက်မယ်လို့ပြောလိုက်ပြီးတဲ့နောက်မှာအမေရိကန်တောင်ပေါ်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေစတင်နေပြီဆိုပြီးတော့လည်းမက္ကဆီကိုနိုင်ငံသားဝန်ကြီးမဆယ်လိုအဘရတ်ကတောက်တာနေက Twitter မှာပြောပါတယ်သူနဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ကွန်ပီယိုတို့တယ်လီဖုန်းကနေစကားပြောခဲ့ကြပြီးတော့လာမယ့်ဗုဒ္ဓနေ့ကျရင်ဝါရှင်တန်မှာနှစ်ဖက်မျက်နှာချင်းဆိုင်ဆွေးနွေးကြမှာဖြစ်တယ်လို့မက္ကဆီကိုနိုင်ငံသားဝန်ကြီးကပြောပါတယ်။ဆော်ပိုင်းလုံးကလည်းမက္ကဆီကိုသမ္မတကဒီအမေရိကန်ကနိုင်ငံစီးနေလို့ပြီးတော့ကုန်သွယ်ကုန်ပစ္စည်းတိုးကောက်ဖို့ချင်းချောက်တဲ့ကိစ္စကိုဆွေးနွေးညှိနှိုင်းကြဖို့တတိထားပြီးတော့တုံ့ပြန်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံနေကိုဖျက်ပြီးတော့အမေရိကန်တဲကိုဝင်လာတဲ့တရားမွဲရွှေပြောင်းနေထိုင်သူတွေမရက်မချင်းအမေရိကန်နေနဲ့ဂျွန်လ10ရက်နေ့ကစပြီးတော့မက္ကဆီကိုကနေအမေရိကန်ကိုတင်သွင်းမဲ့ကုန်ပစ္စည်းတွေကိုကုန်သွယ်ကုန်900ခန့်တုံးကောက်ခံသွားမှာဖြစ်ပြီးတော့ဒီကိစ္စမပြီးမချင်းလာစဉ်အခွန်လေးတိုးသွားမှာဖြစ်ပြီးတော့အောက်တိုဘာ10ရက်နေ့မှာတော့2500ခန့်တုံးအထိဖြစ်သွားမှာဖြစ်တယ်ဆိုပြီးတော့သမ္မတ Trump ကကြာသပတေးနေ့နောက်ပိုင်းကအကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံတော်ခီးစဉ်နဲ့လာမဲ့တနင်္လာနေ့မှာဗြိတိန်နိုင်ငံကိုတုံ့ပြန်ချသွားရမှာပါ။သမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရီဆာမေတို့တွေ့ဆုံတဲ့အခါပြည်လည်မှုရှိဖို့နှစ်ဦးနှစ်ဖက်ဆန္ဒရှိနေကြတယ်လို့သူတို့ရဲ့အကြံပေးတွေကပြောပါတယ်။ဗြိတိန်ပြည်မကြီးနဲ့တွေ့ဆုံဖို့နန်းတော်ကိုအစဉ်အလာတိုင်းမြင်းရထားနဲ့တွားရောက်မဲ့အစီအစဉ်ကိုတော့သမ္မတထရမ့်ကိုစန့်ကျင်ဆန္ဒပြသူတွေကြောင့်ဆိုပြီးလုံခြုံရေးအကြောင်းပြချက်နဲ့ထည့်သွင်းထားခြင်းမရှိပါဘူး။သမ္မတအိုဘားမားအရင်တုန်းကတွားရောက်ခဲ့စဉ်တုန်းကလည်းအလားတူအကြောင်းပြချက်နဲ့ပဲအဲ့ဒီအစဉ်အစီကိုပဲဖျက်ခဲ့တာပါ။သမ္မတထရမ့်ရဲ့နိုင်ငံတော်ခီးစဉ်ချုံမွေးစီရဲ့အတွက်လန်ဒန်ရဲတွေအကြီးအကျယ်စီစဉ်ဆောင်ရွက်နေကြပါတယ်။ Europa Tamaga EU Gane, Britain and Quatra Pina Bang, American and Britainja, Gongwayne Pazet, Daisy Chaletrigo, Britain Tawan Shiduri Tijinevare, Britain Tawan Shiduri Nine, American and Britainja, a two Sasan Shire, Sure, Chinemu, Tamanai Bolula Nijaraba, Uruya di Pianlemu, Iran Ye Kesabin, Britain at you, Gongway, Luke Sajatri Pawin, Kaba Yea Domin Yamaro, American and Britain Ninja, the Bora Quello Nijarale Chipare.
စကုလနေ့ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးအမေရိကန်နဲ့တာလီဘန်နေကြညီငယ်ဤဆွေးနွေးမှုရရှေ့ဆက်နိုင်မှုအတွက်အမေရိကန်နဲ့တာလီဘန်ဘက်ကလက်တွေ့ကျတဲ့ကမ်းလှမ်းချက်ကိုလက်ခံတင်တယ်လို့တာလီဘန်ဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ရှေ့သတင်းမှာကြားရအောင်မယ်မွတ်စလင်တွေရဲ့အစ်ပွဲတော်မထိုင်ခင်မှာတာလီဘန်ခေါင်းဆောင်ဟေဘတူလာအခွန်ဇာရာကပြောလိုက်တာပါ။တာလီဘန်တွေကတ ဒီကနေ့ကျွန်တော်တို့အထူးကြိုးကြောက်တကားလေးဖြစ်ကြအောင်ကျွန်တော်တို့အဲ့လိုပြောလိုက်တာပါပြပတ်တပ်ဖွဲ့ရဲ့အနေနဲ့အာဖဂန်ကနေဘဲချိမှာဘယ်လိုထွက်ခွာမယ်ဆိုတာကိုဇာမာခါလီဇာဦးဆောင်တဲ့အမေရိကန်စစ်တပ်ညီနိုင်သူတွေနဲ့တာလီဘန်အဖွဲ့သားမှာကနအူးသဘောတူညီချက်ကြံရထားပြီးဖြစ်တယ်လို့လည်းအမေရိကန်ဆိုရတာပြောပါတယ်ဒါကိုပြန်လည်အာဖဂန်တာလီဘန်တွေဘက်ကလည်း
နေသက်ဖြတ်ကျော်တိုက်ခိုက်နေတဲ့အကြမ်းဖက်သမားတွေအာဖဂန်နိုင်ငံကိုအသုံးပြုပြီးတော့တခြားနိုင်ငံတွေကိုမတိုက်ခိုက်နိုင်အောင်လုပ်ပေးရမှာဖြစ်တယ်လို့သဘောတူညီချက်ရထားတာဖြစ်ပါတယ်ခင်ဗျာ။ဒီရီအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း
96.5%နှားရှိရှိမှာတော့ဖြင့်စနစ်တင်ငွေမှာနိုင်နိုင်ကြပြရကူးစေကီလိုဟတ်စ်9ခွန်9လေးပြထုတ်လွှင့်ပေးပါတယ်ရှင်။ဒီအိုအင်မြန်မာပိုင်းကနေစနစ်နေ့ညဖက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။တရုတ်နိုင်ငံဟာဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေကိုဒီကနေ့မှာပဲစပြီးတော့အခွင့်အတိုးကောက်လိုက်ပါတယ်။ ချို့ပြပနိုင်ငံကကုမ္ပဏီတွေဟာစီးပွားရေးအတွက်မဟုတ်တဲ့ဈေးကွက်စီးမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးအမေရိကန်ကုမ္ပဏီတွေလို့တည်ရမည်ညွှန်မဲ့ကူတန်ရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရကောက်ဖန်းကတရုတ်နိုင်ငံဘီဂျင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောသွားခဲ့ပါတယ်။နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာစီးမင်းစည်းကမ်းတွေနဲ့န ပြည်သူအကျိုးစီးပွားနဲ့စီးပွားရေးလုပ်ငန်းတွေရဲ့တရားဝင်အခွင့်အရေးနဲ့အကျိုးစီးပွားကိုကာကွယ်ဖို့အခုလိုလှုပ်ဆောင်ရတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒေါ်လာဘီလီယံ
95.5%ကိုလာမဲ့ကျွန်တော်95%ကစပြီးတော့ကုန်သွယ်ရေးအထူးခန်းစားခွင့်ပေးနေတာတွေကိုရပ်တန့်တော့မယ်လို့သမ္မတထရမ့်ကပြောလိုက်ပေမဲ့လည်းအိန္ဒိယအနေနဲ့အမေရိကန်နဲ့ခိုင်မာတဲ့စီးပွားရေးတွေတည်ဆောက်ဖို့ဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ကံကောင်းအကြောင်းမလားဆိုတော့ပဲအမေရိကန်ရဲ့တောင်းဆိုမှုကိုအိန္ဒိယဘက်ကဖြေရှင်းဖို့ဆောင်ကျိုးပန်းဆောင်ရွက်မှုတွေ တခြားနိုင်ငံတွေလိုပဲသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုကြည့်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အိန္ဒိယကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာအိန္ဒိယဘက်ကပြောထားပါတယ်။ကုန်သွယ်ရေးထူးခံစား권 GSP စနစ်အရအိန္ဒိယနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်းတစ်နှစ်ကိုဒေါ်လာ 5.6 ဘီလီယံတန်ဖိုးကိုအမေရိကန်ကအခွန်မကောက်ဘဲနဲ့အခွန်ကင်းလွတ်ခွင့်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ထက်ကဗာဂျီးနီးယားဘီချ်မြို့မြူနစ်စပယ်အဆောက်အုံတစ်ခုမှာတနပ်ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးတော့12ဦးသေဆုံး6ဦးဒဏ်ရာရရှိတယ်လို့မြို့နယ်ရဲတပ်ဖွဲ့ကပြောပါရယ်တနပ်သမားဟာအသက်40အရွယ်ဒီဝင်းခေါ်ဒေါ့ဆိုသူဖြစ်ပြီးသူ့နာမည်ကိုနောက်တစ်ကြိမ်ထပ်ပြောမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါရယ်ချိခိုက်သေဆုံးရသူတွေနဲ့မိသားစုနဲ့ရဲ့ဂုံတိတ်ခါကိုထောက်ထားပြီးတနပ်သမားကိုတန်ရာရှိသူလို့ရာနောက်ပိုင်းမှာတုံ့နှုံပြောဆိုမယ်လို့ပြောပါရယ် ตนาตมาหาตอกจานในญาติในไล่หลอกกับมิวนิสิปัลยงในวงเวียนชิมิเมียนเนี่ยลูเรโกอตันเต็กเปียงวาตะทาเรฟอร์ตี้ไฟกาลิบราเปียงโนตนาเนี่ยเฉ็ดชินติ้งจงปิกะเกเรลุเลยเยโจเจมส์กาวิรากาเปียวว่าเลยตนาตมาหาไม่เจมนาผิดเนี่ยหลุดตะจามิวนิสิปัลวนันอูผิดปีเยรุเยปิกะมูจองเตซงตัวเรลุเลยเยโจกาเปียวว่าเลยอะคูโลปิกะมูผิดเรจองยิงโรไม่เปียวว่าตนาจีที่มันแค่ดูเรทํามาเยอะอยากสิตูปาวินเมเลอะแต่ไม่ตีบ่าวเยอะอยากสิรุเนี่ยอ ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စတင်စုံစမ်းနေပေမဲ့လည်းတနတ်သမားတဦးထဲလှူရှာခဲ့တာလို့ယုံကြည်ရတဲ့အကြောင်းရဲချုပ်ကပြောပါရယ်။ဗာဂျီးနီးယားအုပ်ချုပ်ရေးမူရော့ဖ်နိုဟမ်ကလည်းအခင်းဖြစ်ပွားရာဗာဂျီးနီးယားဘီချ်ကိုတွားရောက်ပြီးတော့အခုအညီအပြည့်ဝပေးဖို့ကံလန်ခဲ့ပါရယ်။တမနာဒိုနယ်ထရမ့်ကိုလည်းအဲ့ဒီဖြစ်ရပ်ကိုအကြောင်းကြားထားတာဖြစ်ပါရယ်။
စပိန်နဲ့အာစနယ်တိုက်စစ်မှုဟိုဇေအန်တိုနီယိုရီယက်စ်ဟာဒီကနေ့ပဲကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ရီယက်စ်ဟာဒီကနေ့ပဲယဉ်တိုက်မှုဖြစ်ပြီးတော့ကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့စပိန်လာလီဂါကဆူဆေဗီယိုအသင်းကကြီးညာလိုက်ပါတယ်။သူကကွယ်လွန်ချိန်မှာတော့အသက်30ငါးနှစ်ရှိပြီဖြစ်တယ်လို့ဆေဗီယိုအသင်းကပြောပါတယ်။ရီယက်စ်ဟာ2003-2004ခုနှစ်ကပရီးမီယာလိဂ်ဘ တွင်းနဲ့အတူ2006 2009 ဘောလုံးရာသီမှာလာလီဂါအမပေးချန်ပီယံဆုကိုရခဲ့ပါတယ်။တစ်ချိန်တည်းမှာပဲအင်တာမီလန်အသင်းကလည်းချယ်ဆီနဲ့အီတလီနီးပြားဟောင်းကွန်တီကိုနီးပြားဖြစ်နဲ့ခတ်လိုက်ပြီးဆိုပြီးတော့မနေ့ကကြီးညာပါတယ်။ပြင်သစ် Open Tennis ပြိုင်ပွဲမှာတော့ဗြိတိန်ကဂျိုဟန်နာကွန်တာကဗစ်တိုးရီးယားကုစမိုဗာကို6-6-1နဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
။စနေနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။လူမျိုးရေးဘာသာရေးဆိုင်ရာကိစ္စရပ်ဒီမှာထိရှာလွယ်တဲ့အတိတ်အဆောင်မခံတဲ့အနေအထားမှာရှိနေတဲ့မြန်မာနိုင်ငံမှာတော့ဘာသာမတူလူမျိုးကွဲတွေကြားအမုန်းတရားတွေကိုနိုင်ငံရေးရွယ်ချက်ရှိရှိနဲ့တွေးထိုးလှုံ့ဆော်မှုတွေရှိနေတာကြောင့်ဒါကိုခြေဖြတ်ဖို့ကြိုးစားမှုတည့်ရအနေနဲ့နှင်းစီဖြူလှုံ့ရှားမှုကိုလှုံ့ရှားဆောင်ရွက်နေပါတယ်။မြန်မာပြည်သူတွေဟာဘာသာလူမျိုးတန်းတူမရွေးချစ်ခင်ရင်းနှီးစွာနဲ့ညီညာချင်းကိုချင်းစာတရားရှိခြင်းစုပေါင်းအားနဲ့ပြသကြဖို့ဆိုတဲ့ရွယ်ချက်နဲ့ဒီကနေ့မှပဲဘာသာပေါင်းစုံကညီညာရေးလှုံ့ရှားသူတွေပူးပေါင်းပြီးတော့ဗလီဝိပုစုတောင်းပွဲဒီမှာနှင်းစီဖြူလေးတွေကိုကမ်းပေးနေကြတာပါငိမ့်ညာရေးကိုမြန်နိုးသူတွေအနေနဲ့အမနဲ့ဖြန်ကနေစပြီးဘာသာတူသည်ဖြစ်စေမတူသည်ဖြစ်စေလူမျိုးတူသည်ဖြစ်စေမတူသည်ဖြစ်စေနှင်းစီဖြူလေးတပွင့်ကမ်းပေးပါလို့နှင်းစီဖြူလှုံ့ရှားမှုဦးဆောင်သူလူခွေလှုံ့ရှားသူတူဦးဖြစ်တဲ့ကိုသက်စုရင်းကအခုလိုစပြောပါတယ်
ဒီမြန်မာနိုင်ငံလူတွေကကျွန်တော်တို့ဒီဗုဒ္ဓဘာသာအများစုပေါ့ကျွန်တော်တွေကဒီနည်းရဲနေကြတဲ့လူတွေပါဒါပေမဲ့ဒီဗုဒ္ဓဘာသာကိုနာမည်ဖြတ်ပြီးတော့ဒီဒါဒီဗုဒ္ဓဘာသာကိုအသုံးချပြီးတော့နာမည်ဖြတ်ပြီးတော့ဒီတခြားလူမျိုးဘာသာဝင်ကိုဖိနှိပ်နေတဲ့ကိစ္စဒါကျွန်တော်ဗုဒ္ဓဘာသာရဲ့လမ်းစဉ်မဟုတ်ပါဘူးအဲ့တော့ဒီကျွန်တော်ဗုဒ္ဓဘာသာကိုဒီများစုကဒါကိုကျွန်တော်ဝိုင်းပြီးတော့ကန့်ကွက်ပြီးဆန့်ကျင်နေကြပါလိမ့်မယ်ကျွန်တော်တို့ကဒီဖိနှိပ်ခံရတဲ့ဒီဘာသာနဲ့ဘာသာဝင်လူမျိုးစုတွေကိုကျွန်တော်တို့ဒီအထူးသဖြင့်တောက်တကားတဲ့ဖြစ်ကြောင်းကျွန်တော်တို့အထူးလက်ထိကြနိုင်ဒီလိုလို့လိမ့်မယ်ဒါကဘာသာမတူခြင်းဟာပြဿနာမျိုးဒီမျိုးမတူခြင်းဟာပြဿနာမျိုးကျွန်တော်တို့အားလုံးကဒီနိုင်ငံထဲမှာနေနေနိုင်ငံသားတွေအားလုံးဖြစ်တယ်အဲ့တော့ဒီနိုင်ငံရဲ့ကောင်းမှုတွေကိုအားလုံးအထူးကြည့်ဆောက်ကြမှာဖြစ်တယ်အဲ့တော့ဒီဘာသာမတူဘူးမျိုးမတူဘူးဆိုတာမျိုးကိုကျွန်တော်တို့ဒီကင်ပြီးတော့ပြဿနာရှာနေမယ်ဆိုတာကျွန်တော်တို့ဒီနိုင်ငံထဲမှာနေနေကြတဲ့ဒီနိုင်ငံရဲ့ကတ္တမအတူတူကြောက်ဝေချန်စားကြရမယ်ဒီကြည့်ရည်ဒီလိုဆိုဘယ်လိုအတူတူမလုပ်နိုင်ကြရမှာလဲပေါ့နော်ဒီတိုက်ပြီးကောင်းပြီးပြောဆိုအားလုံးဒီကောင်းဖော်ရတဲ့အတွက်ဟိုကကျူတယ်ဒီကြောက်ကြမှုလည်းကျွန်တော်ပြည်သူနေနဲ့ပြောင်းပါဝင်လို့ဆိုပါတယ်ဆိုတော့ကျေးဇူးပါတယ်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့အဓိကကကိုသက်ဆွေဝင်းတို့တွေပေါ့နော်ဒီအခုဒီနှင်းစီဖြူလေးတွေအဓိကကမ်းပေးရတဲ့အဓိကရည်ရွယ်ချက်လေးတွေတစ်ချက်ရှင်းပြပေးပါရှင့
်ကျွန်တော်ဒီရည်ရွယ်ချက်ကတော့ဒီမွတ်စလင်တွေပေါ့နော်ဒီမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်တွေကျွန်တော်တို့ခွဲခြားဆက်ဆံတာမျိုးမရှိဘူးဒီကျွန်တော်တို့ဒီဟိုဖိနှိပ်တဲ့ကိစ္စတွေပေါ့နော်ခွဲခြားဆွဲဆံမှုဆိုတာကျွန်တော်တို့ဒီဗုဒ္ဓဘာသာဝင်တွေအနေနဲ့တော့ခွဲခြားဆွဲဆံတာကိုလက်မခံနိုင်ဆိုတော့ကျွန်တော်တို့ပြတကားရရှိကြအောင်ပြရတယ်။ဖိနှိပ်ခံရတဲ့လူတွေနဲ့တကားရရှိကြအောင်ကျွန်တော်တို့ရည်တည်တာပေါ့လက်တိကတော့။ဒါဆိုတော့ကျွန်တော်တို့ဒီမျိုးဖိနှိပ်မှုတွေကိုလက်မခံဘူးပေါ့နော်။ကျွန်တော်တို့အခုကတောင်းဆိုမှာဖြစ်ခဲ့တဲ့ကိစ္စပေါ့။ဒီလိုမျိုးဒီဘာသာရေးကိုအတုံးချပြီးတော့ဘာသာရေးကောင်းဝင်တက်ပြီးတော့ဒီဖိနှိပ်တာမျိုးတွေကျွန်တော်လက်မခံဘူးပေါ့။ကျွန်တော်ဒီမျိုးကြည့်ကြပေးလို့တာပါ
။ဟုတ်ကဲ့။အဲ့တော့အဓိကကတော့ကိုသက်ဆွေဝင်းတို့အပါအဝင်ပေါ့နော်။ဒီလိုမျိုးဒီကမ်ပိန်းမှာပူးပေါင်းပါဝင်တဲ့ပုံကိုယ်တွေကရောဘယ်ကဒီအဖွဲ့အစည်းတွေဘယ်ကလူတွေပါပါလဲရှင်
။ကျွန်တော်တို့အဖွဲ့အစည်းတွေနေရောလို့တာမဟုတ်ပါဘူးပေါ့နော်။ကျွန်တော်တို့ဒီဟိုမတရားမှုကိုလက်မခံနိုင်တဲ့ ဒီပါလာဘောင်းကိုချေချေကင်ကြီးနဲ့နေတင်တဲ့ဒီသူငယ်တွေပြည်သူတွေကနေပြီးတော့ပြောင်းလုပ်ကြတာပါအဲ့တော့ကျွန်တော်ဒီဟိုဟာယောက်ျားမိန်းမအကုန်ပါတယ်ကျွန်တော်တို့ပြောစုပေါင်းပြီးတော့ကြားကြတယ်ပေါ့ကျွန်တော်တို့ဒီနေ့မှာဗမာလုံးမယ်ဆိုလို့ရှိရင်ဖေးဖို့မှာကြိုင်လိုက်တယ်ပြင်ပြင်ဆန်ပြီးတော့ဒီပြည်သူကလူတွေရောပြောလိုက်လို့ရှိရင်ဒါကြတာပေါ့အဲ့လိုမျိုးနေနေပါဒါကြတဲ့လူတွေက
အရင်တော့ကလည်းဒီလိုမျိုးဒီအစ္စလမ်ဘာသာဝင်တွေရဲ့စာသင်ကျောင်းတွေခုနပြောတဲ့ဝတ်ပြုတဲ့နေရာတွေချို့ဆိုလို့ရှိရင်ဒီစီးပွားရေးလုပ်ငန်းတွေမှာတော့မှဒီလိုမျိုးဒီဘာသာဝင်တွေပေါ်မှာဟိုအနိုင်ကျင့်တာမျိုးဒီဟိုပါဘောနော်ဒီအခက်အခဲပြအောင်လုပ်တဲ့ဟာမျိုးတွေလည်းရှိခဲ့တဲ့တာဒကတွေလည်းရှိတော့ဒါတွေနဲ့ပတ်သက်ပြီးတော့ကိုတက်ဆွေဝင်တို့အနေနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုရောဒီဘာသာရေးအဖွဲ့အစည်းတွေကလူတွေကိုရောပေါ့နော်ဗာများမေတ္တာရက်ခံကျင်တာတောင်းဆိုကျင်တာရှိပါလိမ့်ရှင
်ကျွန်တော်အနေနဲ့ပြောချင်တာကတော့ဒီပါတာကြီးတစ်ခုပေါ့နော်ဒါလူတွေရေဝတ်ကြည့်ကြတဲ့နေရာတစ်ခုဒါမျိုးပိတ်နေရမျိုးတွေတစ်ဖြစ်တယ်ဟိုကျွန်တော်တို့အစိုးရအနေနဲ့ရောဒါဥပဒေအတိုင်းဒီပြဿနာတွေကိုဖြေရှင်းဖို့ကြောက်ကိုတော့ဒီငွေကြေးကန်ဆယ်လို့လုပ်တယ်အဲ့လိုပဲအစိုးရတစ်ဖက်တည်းမဟုတ်ပဲねဒီရက်သားဖွဲ့စည်းပြီးပြီးတဲ့ခါကျတော့ကျွန်တော်တို့ဒီပါတာကြီးဖွဲ့စည်းဒီလိုအကုန်လုံးပေါင်းပြီးတော့ကျွန်တော်နိုင်ငံရဖို့ဆိုတာသူကကျွန်တော်ဒီနိုင်ငံရေးဖိတ်ရှိနေတာပေါ့ political will ရှိပြီးတော့ဒါကိုကျွန်တော်တို့ဒေတာဟိုကိုက်တွေ့နိုင်ဖို့လုပ်မယ်ထင်တယ်အဲ့လိုမျိုးလေလူသေးသေးကြီးလားသူကတော့ဒီပြည်သူရဲ့လူလာချက်ပြည်သူရဲ့တောင်းတာမှလို့လေအဲ့ဒါကြောင့်မလို့ဒီမဖြစ်မနေအစိုးရကဒါတွေကိုဒီရဲ့ဘက်ဖွဲ့စည်းနေတယ်ဟောပါပါရေးဖွဲ့စည်းနေတယ်အဲ့လိုပူပေါင်းပြီးတော့ဒီဆောင်ရွက်ပို့သူပါလိမ့်မယ်က
ြဟုတ်ကဲ့အဲ့တော့ဒီနေ့ကတော့ဒီဝတ်ပြုတဲ့နေရာမှာရှိမှာပေါ့နော်ဒီဟိုတခြားနေရာတွေကိုရောသွားဖို့အစီအစဉ်တွေရှိသေးလားဒီနေ့မှာ
ဒီကနေ့ကတော့အစ္စလမ်ဘာသာဝင်တွေရဲ့ဒီဘာလဲဥပုသ်ဆောင်တဲ့ဒီ28ရက်မြောက်ညနေညဖြစ်တယ်ဆိုတဲ့ခါကျတော့ကျွန်တော်ဟိုဒီညဘက်တွေလည်းဝတ်ပြုကြမယ်လို့ရှိတယ်ကျွန်တော်သိရတော့ကလေအဲ့ဒါကြတော့ဒီညဘက်တွေလည်းကျွန်တော်လိုက်ပြီးတော့ပြိမဲ့စုချင်းလည်းရှိအောင်မယ်ခုနဒီညဘက်တွေကိုလည်းဒီရှေးဟောင်းပလီပေါ့နှစ်ပေါင်း150လောက်ရှိတယ်ဒီရှေးဟောင်းပလီကြီးမှာကျွန်တော်ရောက်နေပါတယ်အခုတော့ဟိုနှိမ့်စုကမ်ပိန်းလုပ်ဖို့ပေါ့ဒီနှိမ့်စုလူတွေတက်ကိုရှိပါတယ်ဒီမှာရှေးဟာပါလာဝင်ဘောရှိရှိရှေးဟာအစ္စလာမ်ပေါ့နော်ရှေးဟာအစ္စလာမ်ဟိုအရောက်100လောက်ဝတ်ပြုနေရရှိတယ်ဒီ100လေးပါလောက်တစ်100ကျော်လောက်ဝတ်ပြုနေရရှိတယ်သူတို့အခုဝတ်ပြုနေကြတော့ပြီးသွားလို့ရှိရင်ကျွန်တော်တို့ဒီဟိုသမင်းစားလက်ချင်ကြလို့ရှိရင်နေ့စဉ်လေးပြီးပြီးလည်လုပ်နေကြပါတယ
်ဟုတ်ကဲ့
အဲ့တော့ဒီဟိုဒေါ်ပေါ်ကຫນွေရေးပလီကိုသွားဖို့ကျွန်တော်စီစဉ်ထားရှိပါတယ
်ဟုတ်ကဲ့ရှင်ကိုသက်ဆွေဝင်ကျေးဇူးအများကြီးတင်ပါတယ်နော်ဖြေပေးတာဟုတ်ကဲ့
ဟုတ်ကဲ့များမကျေးဇူးအားလုံးများပ
ါ VOA မြန်မာပိုင်းရဲ့စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဥရောပချန်ပီယံလီးဂ်final ပွဲကြိုသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ် UEFA ဥရောပ Champion League ဘောလုံး final ပွဲကိုတော့ Spain နိုင်ငံ Madrid မြို့မှာဒီကနေ့ကစားကြမှာဖြစ်ပါတယ် England က Liverpool နဲ့ Tottenham Hotspur ကိုဘိုးလူကြမှာပါ Liverpool ကနေ Champion League လောက်ကို6ချိန်မြောက်ပိုးဆွဲဖို့ကြိုးပမ်းနေတာဖြစ်ပြီးတော့ Tottenham ကတော့ဥရောပဖလားကိုပထမဆုံးချိန်နိုင်ရပြီးတော့သမိုင်းမှတ်တိုင်တစ်ရေးထိုးနိုင်မှုအတွက်ပြင်ဆင်နေကြပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့ကမ္ဘာကျော်ဘောလုံးသမားတွေပါဝင်မြန်မာနိုင်ငံကအားကစားကလောင်ရှင်တွေဘယ်လိုများခန့်မှန်းသုံးသပ်နေကြပါသလဲဆိုတာကိုတော့ကိုရန်နိုင်ငံစူးစီးတင်ဆက်ပေးထားပါတယ်ရှင
်ဒီကမ္ဘာလုံးကဘောလုံးဝါသနာရှင်တွေရဲ့အာရုံကတော့ဒီကနေ့မှမက်ဒရစ်မြို့ကိုရောက်နေပါပြီဥရောပ Champions League ဖလားဘောလုံး final ကို Atletico Madrid တင်းရဲ့ဘောလုံးကွဲမှာကစားကြမှာဖြစ်ပြီးတော့ England Premier League ကပြိုင်မဲ့နှစ်သင်းဖြစ်တဲ့ Liverpool နဲ့ Tottenham Hotspur တို့ဘိုးလူကြမှာပါဒီဘက်မှာ Liverpool ဘက်ကလူဆုံးပါဝင်ဖို့ရှိသလို Tottenham ဘက်ကလည်းသူတို့ရဲ့အဓိကတိုက်စစ်မှုဖြစ်တဲ့ England တိုက်စစ်မှု Harry Kane ဒဏ်ရာသက်တာလာပြီးဖြစ်တဲ့ပြန်ပါလာမယ်ဆိုပြီးတော့ခံမှန်းနေကြပါတယ် Tottenham နီးပြဖို့ Chetino ကတော့သူတို့အသင်းအနေထားကကောင်းပြီးတော့သူတို့အနေနဲ့ဒီဘက်မှာအနိုင်ရပြီးသမိုင်းမှတ်တိုင်တစ်ခုရေးထိုးခြင်းကြောင့်လေဝဘူးကိုအနိုင်ရဖို့အတွက်မလုပ်ရမယ်ဆိုတာသိတယ်ဆိုပြီးတော့ပြောလိုက်ပါတယ်လေဝဘူးနီးပြရာဂင်ကလော့ကလည်းအခုတစ်ချိန်ဖိုင်နယ်တက်လာတဲ့လေဝဘူးအသင်းဟာအရင်ကသူနဲ့အတူဖိုင်နယ်တက်ဖူးတဲ့အသင်းတွေထက်ပိုကောင်းတယ်ဆိုပြီးတော့ပြောပါတယ်အောက်သာကလောင်ရှင်ခူစော်မျိုးသံကတော့နှစ်သင်းလုံးကတိုက်စစ်ဖွင့်ကစားတဲ့အသင်းတွေဖြစ်တဲ့အတွက်ဒီဘက်ကဂိုးတွေပြန်လည်သွင်းပြီးတော့ချီကောင်းတဲ့ပွဲတစ်ပွဲဖြစ်မယ်ဆိုပြီးတော့ဗီဒီယိုကိုပြောပါတယ်ဟို
ကျွန်တော်မြင်ရတော့စပါးကတော့ပြည်သာပေါ့ဖွင့်လာမှာပဲဟိုလေဝဘူးကလည်းဒီပွဲမှာလည်းကံကြဲအသားပြေကြပါလို့ရှိရေဘိုးစားပေးလိုက်ရလို့ရှိရင်နောက်ကလိုက်ကြပါဦးကဆက်ပါဆိုတော့ခက်ရှင်းနေပြန်လို့အပြန်ဆုံးပြီးတော့ကဘာသာမဲ့ပေါ်ရွယ်လို့ကျွန်တော်တို့ရဲ့ပြင်ဆင်ပါဘူးများမယ်ပေါ့ဗျာဒီမောင်ပြင်းပြများမယ်နေသားမှာရှိလို့ပဲကျွန်တော်တို့ရဲ့ပြင်ဆင်ပါဘာကြောင့်ပူချက်ဒီလိုမျိုးနေရတယ်ဒီဘက်မှာသူ့နေနဲ့ခံရလို့ရှိရေခံကြပါဘူးလို့ဒီမျိုးခံရလို့ရှိရေအစိမ်းမို့ဒီမှာဂိုးပေးရပြီးနောက်ကလိုက်ကြတာဆက်သွားမယ်ဆိုတာသိရေဒီပုံမှန်မိပါပဲ
လေဝုက Champions League ဖလားကို5ချိန်ရထားပြီးတော့ Tottenham Hotspur အသင်းကတော့ဒါဟာပထမဆုံးချိန် final ကိုတက်လာတာပါဒ ဒီနှစ်တင်အခုနှစ်ပရီးမီယာလိဂ်မှာနှစ်ကြိမ်တွဲကြတာမှာတော့လီဗာပူးကပဲနှစ်ကြိမ်လုံးကိုနှစ်ဂိုးတစ်ဂိုးနဲ့နိုင်ထားတာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာကျော်ဘောလုံးသမားတွေပါဝင်အတော်များများကလည်းဒီပွဲမှာလီဗာပူးနိုင်ရမယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်။ အဲ့ဒီကကမ္ဘာကျော်ဘောလုံးသမားဒယ်ပီယိုကတော့ဒီပွဲဟာတစ်ဖက်၄ဂိုးစီစီအကြမ်းမဲ့ဆိုပြီးတော့ခန့်မှန်းထားပါတယ်။ဒါမဲ့လည်းလီဗာပူးနည်းပြရာဂန်ကလပ်အတွက်တော့ချန်ပီယံစ်လိဂ်နှစ်ကြိမ်ပါဝင်ဖိုင်နယ်ကိုခြောက်ကြိမ်တက်ဖို့ရမှာခြောက်ကြိမ်စလုံးရှုံးထားတဲ့သမိုင်းကရှိနေလေတော့ဒီပွဲမှာဘာတွေဖြစ်လာအောင်လဲဆိုတာကစိတ်ဝင်စားစရာပါ။ဒါမဲ့ကလပ်ကတော့ခုနှစ်ကြိ
ကျမနဲ့ကဒီအောင်လေးဆိုင်သွားပြီလေ။ဝိုးရင်ကြီးနဲ့အချိန်ကိုကန်ရမယ်ဆိုရင်တော့အဲ့ဒီအတွင်းမှာရှုံးနိုင်ဖြေပိုကြီးဆိုရင်တော့လေပါဘူးပြန်နိုင်ပါလား။ရန်တော့ကွန်ဖစ်ဒန့်လည်းရှိရဗျာ။နောက်တစ်ခုကစိတ်ဓာတ်အနေနဲ့လည်းဒါတော့စပါလဲစိတ်ဓာတ်ပြည်မှာပါပဲ။မီဒီယာရေးရှိရင်လည်းကျွန်တော်ကလေပါဘူးမီဒီယာကိုတူချိုက်ရဗျာ။ပြောခေါင်းကြီးတယ်။ပူချက်တင်လည်းခေါင်းကြီးပါတယ်။ဒါပေမဲ့ကျွန်တော်ပြောလို့စပါရဲ့အဓိကအားပြည့်ရတာကလူသားလေးကသမားဒီပထမကစားသမားနဲ့ပြည်ကြအောင်ရေရှင်းရှိမှုအပိုင်းမှာရတော့လေပါဘူးကိုမမီဘူးဗျ။ကိုကတော့ကျွန်တော်လည်းတူးသွားလို့ကိုများနိုင်တယ်လို့ထင်တယ်ဗျာ။ကိုများနိုင်တယ်ဆိုဖွင့်စရာရမှာပေါ့
။အတော်များများကလည်းဦးနိုင်မယ်လို့ခမန်းနေကြပေမဲ့ကိုစော်မျိုးသားကတော့ဒီပွဲကမထင်မှတ်တဲ့ရလဒ်တီဖြစ်လာနိုင်တယ်ဆိုပြီးတော့ပြောပါတယ်
။ဒီပွဲမှာတော့ကျွန်တော်မြင်ကြရတယ်လေပါဘူးအဲ့လောက်ကြီးလေလေနဲ့နိုင်ရလို့မဖြစ်နိုင်ဘူးကျွန်တော်တို့လည်းပြန်ဆက်ဒီမျိုးကြည့်ရောဗျာသမားကကျွန်တော်မင်းကြီးနဲ့ဒီပြည့်ရကျက်ကလည်းသူတို့ကလည်းအတင်းထွင်လာပြီးတော့ဒီလိုပြင်းရလဲပြင်းနေတော့လေပါဘူးကျွန်တော်ထင်တယ်ကသမားရဲ့ဒီတူတင်တူတင်စကားရဲ့ဟာကိုခံနိုင်နေမဖြစ်ဘူးဘာလို့လဲလေပါဘူးကနည်းနည်းလေးသမားရဲ့စာလို့ဆိုဒီပို့စကားနဲ့ကနည်းနည်းလေးပြော့တယ်ဗျာသမားတော့မှာတော့ဒီတော့အဲ့လိုစကားမျိုးဆိုရင်တော့သမားပါသွားလိမ့်မယ်အဲ့လိုမျိုးဆိုရင်လေပါဘူးကအဲ့တပားကထင်းနေတာလို့ကြီးနေလေပါဘူးအပါရပါလေ။ဒီတော့အမှုချုပ်ပြောင်းလို့ရှိတော့ရာဒီပွဲကဟိုပြိတ္တတွေဖြစ်နေတာရလာတခုဟိုဆက်လာနိုင်တယ်ပေါ့။လေပါဘူးပွဲချင်းကျမနိုင်ဖို့ခက်လိမ့်မယ်လေ။ကျွန်တော်အဲ့လိုပဲတင်နေပါ
။ဘယ်လိုမျိုးမှာဘယ်အသင်းမဲ့နိုင်တဲ့တေချာကားကတော့ဥရောပချန်ပီယံစ်လိဂ်ဖလားကြီးကအင်္ဂလန်ကိုတေချာပေါက်ရောက်မှာပါ။ဆိုတော့လီဗာပူးကဥရောပချန်ပီယံစ်လိဂ်ဖလားကို6ချိန်မြောက်စစ်ခူးသွားမလား။ဒါမှမဟုတ်တော့တော်တနမ်ကပဲပထမဆုံးအချိန်အနိုင်ယူပြီးတော့ချန်ပီယံဖြစ်သွားမလားဆိုတာကတော့ရင်ခုန်သွားနေပဲစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ
။ကိုရနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာလေလွင့်ခွေအရေးအတွက်များပြားလွန်းနေတာကြောင့်ခွေကြိုက်ခရရင်လည်းခွေယူပြန်ရောဂါကာကွယ်ဆေးကအလုံအလောက်မရှိလို့ဒီကိစ္စကတော်တော်လေးကိုကောင်းခဲ့စရာဖြစ်နေပါတယ်။အရင်ကတော့လမ်းမေးခွေတွေကိုအစိတ်ချပြီးတော့ရှင်းလင်းတုတ်တင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ကန့်ကွက်မှုတွေကြောင့်အစိတ်ချတဲ့အစီအစဉ်ကိုရန်နာထားရပါတယ်။ခွေးတွေကိုသွားတားဆက်ချအောင်ဘလို့များလုပ်ပေးနိုင်ပါသလဲ။နောက်မျိုးနဲ့အတိအမှာတော့ကိုနီးကိုဟန်နဲ့ဒီကိစ္စကိုဖြေရှင်းဖို့စူးစမ်းနေကြပါတယ်။အပြည့်အစုံကိုမြင်းမခသတင်းအေဂျင်စီကမက်ကေသတင်းတင်ဆက်ပေးထားပါတယ
်။စီပင်တိုင်းကော်မတီတွေအနေနဲ့မြို့တော်စီပင်တိုင်းရလက်ပါရေးလုပ်ငန်းတွေအပြင်ခွေလင်ခွေလင်ထိမ့်သိမ်းရေးနဲ့ပတ်သက်လို့ကြီးမားတဲ့စေကုံမှုတွေရင်ဆိုင်နေရပါတယ်။ AP လထဲမှာရန်ကုန်မြို့တာကိတမြို့နယ်ကအသက်12နှစ်အရွယ်ကလေးတူခွေပြန်ရောဂါနဲ့တည်ဆုံးခဲ့တာအပြင်အခြားမြို့တွေမှာလည်းခွေကိုက်ခံရတဲ့ပြဿနာတွေရှိနေရမို့ခွေလင်ခွေလင်ကိစ္စနဲ့ပတ်သက်လို့အထူးလေးပေးဆောင်ရွက်ဖို့ပြည်သူတွေကဖိအားပေးတိုက်တွန်းနေပါတယ်။လက်ရှိစီပင်တိုင်းဥပဒေအရဆိုရင်မြို့တော်နယ်နိမိတ်တွင်အတရေဖြစ်စေနိုင်တဲ့ဒိဋ္ဌိဆန်တွေကိုအစိတ်ကြွေးတုတ်တင်တာအပါအဝင်တင့်တော်တဲ့နီလန်းတွေနဲ့ဖေရှားရှင်းလင်းတာတွေအချိန်မီဖန်ဆီးတာတွေစီမံခန့်ခွဲခြင်းတွေဆောင်ရွက်နိုင်တယ်လို့ကြေညာထားပါတယ်။ဒါပေမဲ့လည်းလမ်းဘေးခွေတွေအစစ်ချရှင်းလင်းတာကိုခွေရှိသူဖွဲ့စည်းတွေကကန့်ကွက်ထားတာကြောင့်စီရင်တရားအနေနဲ့ခုဒီအစည်းအဝေးကိုလက်တလုံးမှာရပ်ဆိုင်ထားတာပါ။ရန်ကုန်မြို့လှိုင်မြို့နယ်ထဲမှာတော့ခွေလေခွေလင်းထိန်းချုပ်ရေးချင်းချင်းစီမံချက်အဖြစ်မြန်မာနိုင်ငံတရိတ်ဆန်စီကူဆရာဝန်များအသင်းနဲ့ World Wide Veterinary Service ကနေသူတို့ဘတ်ဂျက်နဲ့တင်ကုန်တာတွေသားကျော်ဖြတ်တာတွေခွေးပြင်ယောဂကာကွယ်ဆေးထိုးတာတွေကိုလာလုပ်ပေးနေတာရှိပါတယ်။မြန်မာနိုင်ငံတရိတ်ဆန်စီကူဆရာဝန်များအသင်းကဒုတိယဥက္ကဋ္ဌနဲ့ဒေါက်တာဆိုမင်းကအခုလိုပြောပါတယ်
။ကျွန်တော်တို့အခုလောက်တာကအဲ
ဒီလိုဆွေးနွေးများကိုပြောနေပါပြောက်စီခြင်းအတွေ့ပေါ့နော်မျိုးသက်ချားတဲ့အနေနဲ့မျိုးသက်ချားစီမံဆောင်တဲ့အနေနဲ့အချီးကိုတင်ကိုချင်းအမအူဦးအိမ်နဲ့တိမ်ထုတ်ချင်းအိတ်ကိစ္စကိုဆောင်ရပါတယ်ခင်ဗျာအချီးရောအမအူဒေကောင်မဲ့လန်လန်ကုစလုံးကိုမလွတ်ပါဘူးအကုန်လုံးလုပ်ပါတယ်ဒီရှိပြစီမံချက်အောင်မြင်လေဆိုရင်စီမံကိန်းကြီးတွေဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းဒေါက်တာဆိုမင်းက
စံတက်ချက်ဖြစ်ပါတယ်။ကနဂူစပြုစံတက်ချက်ဘာလို့လုပ်တယ်လဲဆိုမြန်မာနိုင်ငံမှာ free coin ရေ 3.8 တန်းကျော်ရှိရဲ့ပေါ့နော်အဲ့ဒီခွေးတွေကိုကျော်နေပပျောက်စေဖို့အတွက်ရန်ကုန်မြို့မှာလာပြီးတော့သူတို့လာလို့ရအဆင်ပြေမပြေနော်လောကကံအဲ့ဒါချုံမှုရှိမရှိနောက်ကျွန်တော်တို့ပြည်မနိုင်ငံမှာရှိတဲ့လူသားပြည်သူတွေကရောဒီလိုမျိုးတင်းခွတ်တာနော်ဥဝင်ထုတ်တာတိန်ထုတ်တာတွေကိုချိန်မချိန်ဒီဥစ္စာတွေကိုဆာဗေးလုပ်တဲ့အနေနဲ့ဒါလုပ်တာပါအဲ့ဒီဆာဗေးပေါ်မှာမူတည်ပြီးတော့မှနောက်ထပ် project အကြီးကြီးလာဖို့အတွက်ကစက်ပြီးတော့ရှိပါပါ။
တာဂီတမြို့နယ်ထဲမှာဆိုရင်လေဒုတိယမြို့တော်ဝင်တဲ့အတူခွေးရှိသူဖွဲ့စည်းတချို့ကတင်ကွန်တာတွေ၊တာချောဖြတ်တာတွေ၊ခွေးပြန်ယောဂါကာကွယ်ဆေးထိုးတာတွေကိုလှုပ်ဆောင်သွားဖို့ရှိပါတယ်။တာဂီတမြို့နယ်ကပြည်သူတွေကတော့မေလ15ရက်ကအစည်းအဝေးလုပ်ခဲ့ပြီးခွေးလေခွေးလင်းတွေကိုရက်ွက်ထဲကဖေရှားရှင်းလင်းပေးဖို့အတွက်သာတွတ်တော်ကိုယ်စားလှယ်နဲ့စီရင်ဌာနကိုတောင်းဆိုခဲ့ကြပါတယ်။အငင်းပွားမှုတွေပြင်းထန်နေတဲ့ခွေးလေခွေးလင်းကိစ္စနဲ့ပတ်သက်လို့တိုင်းဒေသကြီးတို့တော်ကိုယ်စားလှယ်ရှိုးဟာအွန်လိုင်းကနေဆက်ဆိုချင်းချောက်ခံရတာတွေကြုံတွေ့နေရပြီးကြောက်တရားမျိုးနဲ့တို့တော်ကိုယ်စားလှယ်တော်ကြီးများဆိုရင်လည်းခွေးရှိသူခွေးစီတို့ကအွန်လိုင်းကနေဝေဖန်တိုက်ခိုက်တာကိုခံနေရပါတယ်။ဒါကြောင့်မို့လဲခွေးလေခွေးလင်းတွေကိုစိတ်ချရှင်းလင်းတဲ့နည်းနဲ့မဖြစ်ရှင်းဘူးဆိုရင်တားဆက်ချတဲ့နည်းလမ်းကဘာချက်ငွေရစွာကုန်ကြနိုင်တာကြောင့်လက်ရှိအချိန်ထိအစိုးရကလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးပါဘူး။မြန်မာနိုင်ငံတရိတ်ဆန်စီကုဆရာဝန်များအသင်းနဲ့ World Wide Vintage Renity Service တို့ကလည်းဒုတိယမြို့တော်ဝန်နဲ့တွေ့ဆုံပြီးရန်ကုန်တမြို့လုံးအတိုင်းအတာနဲ့လှုပ်ဆောင်ဖို့တင်ပြထားပါတယ်။အဲ့ဒါနဲ့ပတ်သက်လို့နိုင်မြို့နယ်ကတိုင်းဒေသကြီးတွတ်တော်ကိုယ်စားလှယ်တင်ဦးကျော်ကျော်ထွန်းကအခုလိုပြောပါတယ်
။နောက်ပြီးတော့ဒီ project ကိုရဲ့အနေထားပါဒီ pilot project ရဲ့အောင်မြင်မှုပေါ့ကျွန်တော်တို့ဘလို့ပူးပေါင်းဆောင်ရွက်တယ်။နောက်တို့ data တွေလည်းကောက်ပါတယ်။ခွေးကောင်ကြီးနိုင်မြို့နယ်မှာပတ်ကောင်ရှိတယ်ဆိုတာ data ကောက်တယ်။နောက်တို့ကဒီခွေးမွေးထားတဲ့လူတွေရက်ွက်နေပြည်သူတွေကိုသူတို့ဒီပြည်စုံမင်းမြန်နေပေါ့။နောက်လိုက်ပြီးတော့ data ကောက်တယ်။ဒီဆောင်ရွက်တာကိုကြိုက်မကြိုက်ဒီဆောင်ရွက်တာကိုအားပေးမပေးဟလာဒါကိုသဘောကျရလားဆိုတာကောက်တော့အခုကျွန်တော်ဒီကလည်းကိုကြီးဆောင်ရွက်မှုလည်းလုပ်ပေးမယ်ဆိုတဲ့အတွက်ဒီဖွဲ့ကအခုသူတို့ report တင်ပါတယ်ပေါ့နော် report တင်ပြီးတော့ကျွန်တော်တို့ဒီ report ဒီအနေထားရ3နှစ်4နှစ်လောက်ကျွန်တော်တို့ဆက်ပြီးတော့ကိုကြီးပေးမယ်ပေါ့။အဲ့ဒါကတော့ရန်ကုန်ဒိုင်းလုံးတက်ဖြစ်လာမှာ။ကျွန်တော်တို့လှိုင်မြုပ်တယ်နေမို့လဲရန်ကုန်ဒိုင်းလုံးတက်ဖြစ်လာမှာ။အဲ့ဒီအချိန်ဒီမှာပဲတို့ကကျွန်တော်ထပ်တွေ့ပါတယ်အဲ့ဖွဲ့ကလာတွေ့လို့တော့ရန်ကုန်တမြို့နယ်လုံးမှာလုံမယ်ဆိုရင်ရန်ကုန်မြို့ရဲ့အကြီးကြီးတွေပေါ့နော်အစိုးရဖြစ်ဖြစ်မြို့တော်ဝန်တို့ဖြစ်ဖြစ်နဲ့တွေ့ပြသေးဒါမှသတို့ဒီလိုမြို့နယ်တိုင်းမြို့နယ်တိုင်းမှာလိုက်ဆောင်ရင်အဆင်ပြေအောင်လို့ဆိုတော့ကျွန်တော်ကြံခဲ့တဲ့ရက်ကဒုတိယမြို့တော်ဝန်နဲ့တွေ့တယ်ဘာလို့မြို့တော်ဝန်ကြီးနဲ့တွေ့ပြီးကုန်လဲမြို့တော်ဝန်ကြီးကဒုတိယမြို့တော်ဝန်ကဒီကိစ္စကိုဒီ issue ကိုကြိုက်မှာလဲဆိုတော့ဒုတိယမြို့တော်ဝန်နဲ့တွေ့ပါဒီဖွဲ့နဲ့တတ်တယ်တို့ကသတို့လုံမဲ့လုပ်ငန်းတွေကိုရှင်းပြတယ်ကုညီတွေပြောတဲ့မြို့တော်ဝန်ကလည်းဒုတိယမြို့တော်ဝန်ကြီးကလည်းကုညီပဲကျွန်တော်တို့ပဲပေါ့နော်ดาวလက်လက်လက်လက်ဖိတ်ခေါ်တဲ့အတွက်အခုမနေ့ကလာကြည့်ပါတယ်ဒုတိယမြို့တော်ဝန်ကိုယ်တိုင်လာကြည့်တယ်လာကြည့်အားပေးသူတို့ဝိုင်းဆောင်ရွက်ပေးမယ်ဆိုတဲ့အတွက်ကျွန်တော်တို့ကဒီ project ကဆက်သွားမယ်အနေထားရှိပါတယ်ရမှာပ
ါမန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ကတော့ခွေးတွေကိုတတ်ဆက်ချဖို့ဘာချက်မရှိတာကြောင့်ခွေးရှိသူတွေကိုအားမနာတော့ပဲပြည်သူတွေကတင်ပြလာရင်သုတ်သင်ရှင်းလင်းသွားမယ်လို့အပြည်ကကုန်ပိုင်းကသူ Facebook ကနေပြောကြားထားပါတယ်အစိုးရကထုတ်ပြန်တဲ့စည်ရင်းစရာတွေအရဆိုရင်2018ခုနှစ်ကတနိုင်ငံလုံးမှာလူဦးရေ2သိန်းနီးပါးခွေးကိုက်ခံခဲ့ရပြီးခွေးဥပြန်ရောဂါကြောင့်သေဆုံးခဲ့တဲ့သူ90နီးပါးရှိခဲ့တယ်လို့သိရပါတယ်။ကျွန်တော်သူဆက်ပါ။မြမခတရင်အေဂျင်စီကလည်း VOA တို့ပေးပို့လိုက်ပါမယ်။
မြန်မာသတင်းအေဂျင်စီကကိုထူးဆက်တင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်မှာရှင်မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့စနေနေ့တိုင်းလေးလိုက်အစီအစဉ်ကိုနားဆင်ရရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်2019ခုနှစ်ဇွန်လ1ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့တော်တာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လူဝင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နှာစင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့တရီတခြားပြိပခတ်တွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ရေးကိုဘယ်လိုကူစားနိုင်မလဲဆွေးနွေးသွားမှာပါတိုက်ပွဲတွေလူခွေးချုပ်ဖောက်မှုတွေကြုံရတဲ့ရခိုင်ပြည်နယ်မှာပြဿနာတွေရှိနေတဲ့ကြားပဲပို့ပြီးရှုပ်ထွေးလာနေပါတယ်အခုဆိုရင်ဆေးရဆွေးမှုလူခွေးချုပ်ဖောက်မှုတွေကြုံနေရတယ်ဆိုတော့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာဝေဖန်တာတွေဖိအားတွေလည်းတကြောပြန်ထွက်လာနေပါတယ်ပြဿနာကိုဖြေရှင်းနေပါတယ်ဆိုပေမဲ့လည်းပို့ပြီးတော့သာကြီးထွားလာနေတာအနာနဲ့ဆေးမတွေ့လို့လားဆေးနီးမတွေ့ရလားကုစားဖို့မကြိုးစားကြရလားဘာတွေအားနည်းချက်ရှိနေတယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်ပင်နေဆွေးနွေးကိုဖိတ်ခေါ်ထားသူနူဟိုလေးလိုင်းပေါ်မှာရောက်နေပါပြီသူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်တုမေပါနောက်သူကတော့သတင်းစာဆရာဦးစီစုအောင်မြင့်ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နေဆွေးနွေးမဲ့ပုံကိုယ်ရဲ့ဟိုတုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ရခိုင်ရေးကအခုကဖြစ်ရှင်းနေရဆိုပေမဲ့လည်းပြဿနာတွေကရော့ချမစွာပဲပို့ပြီးရတာကြီးထွားလာနေပါတယ်ဆိုတော့ဒေါ်ထုမေရှင်းရှင်းများအခြေအနေကပို့ပြီးတော့များရှုပ်ထွေးလာနေသလားအဓိကဘလို့အကြောင်းရင်းတွေကလက်ရှိအခြေအနေကိုတွန်းပို့နေရလို့များတုံးသက်လို့ရမှာလဲခင်ဗျာ
ဟုတ်ကဲ့ရှင်လက်ရှိတုံးသက်တော့တော့ဖြစ်ရှင်းနေတယ်ဆိုပြီးတော့သဆိုင်ရာတွေကပြောကြတယ်ဆိုကြတယ်ဆိုပေမဲ့လည်းဒါတကယ်တမ်းမသိမေးလို့တကယ်တမ်းလက်တွေ့အကောင်အထည်မပေါ်လို့ဒါပြဿနာတွေပိုကြီးထွန်းနေတာဖြစ်ပါတယ်နောက်တစ်ခုကအဓိကတော့နေပြီးတော့ဒီထိုးစစ်ဆင်မှုတွေနေပြီးတော့အလုံးဝမရက်တန့်သွားပြီနဲ့ဆက်လက်ကြီးထွားလာနေတဲ့ဟာနေပြီးတော့အဓိကအဖြစ်တော့လက်ရှိအစိုးရကတိုက်တွန်းမှုအားနည်းနေတယ်သို့မဟုတ်လုံးဝမတိုက်တွန်းကြကြောင်ပဲဒီမြမတက်မတော်ကထိုးစိတ်တွေနဲ့အတူတစ်ဆက်ကလည်းဒီခိုင်းတဲ့တော့ဖက်ကလည်းနေပြီးတော့ဒါတွေဟိုခံစစ်အဖြစ်ဆောင်ရွက်တာတွေရှိနေပါတယ်အမှန်တကယ်ကြားလို့ရှိရင်တော့ဒီကိစ္စကိုတကယ်လို့သာဖြေရှင်းမယ်ဆိုလို့ရှိရင်အတိုင်းသာတစ်ခုထိဒါတာပွားပြီးတော့မှဖြေရှင်းပြီးတာဖြစ်ရပါမယ်ဟိုဖြေရှင်းတယ်ဆိုတာနှောက်ကဖြေရှင်းလို့မရပါဘူးလက်တွေ့မှာနေပြီးတော့ဒါဘူဝါဒချမှတ်ဖို့တာဝန်ရှိတဲ့ခေါင်းဆောင်တွေကသာနေပြီးတော့ဒီကိစ္စတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်တုံဝေးစီအပြင်ဖြစ်စေမူဝါဒအပြင်ဖြစ်စေဒီသူတို့လုံးဝထိခိုက်မှုမရှိအောင်လက်ရှိအစိုးရမှာတာဝန်ရှိပါတယ်။ဘာဖြစ်လို့လက်ရှိအစိုးရကိုတာဝန်ရှိတယ်လဲပြောလဲဆိုလို့ရှင်သူတို့ဒီအာဏာရတဲ့အဖွဲ့အစည်းဖြစ်လို့ပါ။ဒါကြောင့်မလို့တကယ်လို့သာဒါဟိုအမှန်တကယ်သာမြေပြင်မှာရောမူဝါဒအပြင်ဒီကောင်းဆောင်ပိုင်းမှာရောဖြည့်ရှင်းဖို့သာကြိုးပမ်းနေတယ်ဆိုလို့ရှင်တရားရခိုင်နှုန်းမဟုတ်တည်တော့မှသူတို့ချင်းကတ်တဲ့ရခိုင်နှုန်းအတိုင်းသာတစ်ခုထိဒါဟိုအစီအပြေရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကိစ္စမှာနေပြီးတော့ပုံမရှုပ်ထွေးလာတဲ့အကြောင်းရင်းတွေရှိမယ်နောက်တစ်ခုကဆက်လက်တိုက်ပွဲဖြစ်နေတဲ့အကြောင်းအရာတွေရှိမယ်ဒါဘာကြောင့်လဲဆိုတော့မဖြစ်ရှင်းလို့ပဲကြီးထွားနေတာဖြစ်ပါတယ်ဖြစ်ရှင်းမယ်ဆိုလို့ရှိရင်တော့ဒီလောက်ကြီးထွားစရာမရှိပါဘူးရှင်
ဟုတ်ကဲ့ကျေးဇူးပါဆရာဦးစီစုအောင်မြင့်သဘောထားခင်ဗျအခုအချိန်တွေကရှင်းနေတဲ့ကြားပဲမပြေလည်နိုင်သေးပဲဖြစ်နေတဲ့ကိစ္စတွေမှာအဓိကပဲကိစ္စတွေကတွန်းပို့နေရလို့များသုံးသပ်လို့ရမလဲ
အဓိကကပဋိပက္ခကကျွန်တော်တို့ကြည့်ရင်ရိုးရိုးရှင်းရှင်းမြင်ရတာကတော့တိုက်ပွဲဖြစ်နေတာပေါ့နော်တပ်မတော်နဲ့ခုနကတော့ရခိုင်လက်နက်ကန်တပ်ဖွဲ့နဲ့ဒီကတိုက်ပွဲတွေဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီဟာကပြည်ရင်းပဋိပက္ခနိုင်ငံရေးကနေအခြေခံဆင်းသက်လာတဲ့ပြည်ရင်းပဋိပက္ခလို့ကျွန်တော်တို့နားလည်လို့ရတယ်အဲ့တော့ဒီလိုကိစ္စမျိုးတွေကဖြစ်နိုင်ရင်တော့ဟိုတွေးဆုံဆွေးနွေးပြီးတော့မှဟိုဖြစ်ရှင်းတဲ့သဘောကတော့ပိုကောင်းတာပေါ့အဲ့ဒီခါကျတော့နှစ်ဖက်ရှိတယ်နှစ်ဖက်ရှိတော့ ီပြိပခါကိုဘသူကဟိုရက်ဆိုင်ကျင်တယ်ဘသူကပြည်လဲကျင်တယ်ပြည်လဲကျင်တယ်ဆိုရင်ဥမာတတ်မတော်နဲ့အစိုးရဘက်ကဒါကိုပြည်လဲကျင်တယ်ဆိုရင်သူတို့ဘက်ကလည်းဒီဘက်ကလက်နက်ကိုင်တပ်ဖွဲ့ကတာဝန်ရှိတဲ့လူတွေနဲ့ဟိုဆွေးနွေးဖို့ကိစ္စတွေပါကြီးပြောဖို့ဆိုဖို့လိုတယ်နောက်အခြားတစ်ဖက်ကလည်းဒါအေးလက်နက်ကိုင်တပ်ဖွဲ့အနေနဲ့ဆိုရင်လည်းသူတို့ကတကယ်ပဲဒီပြိပခါကိုပြည်မြေကြီးကျင်တယ်ဆိုရင်သူတို့လည်းစကားပြောရမှာပဲဒီခါကျတော့ဘယ်လိုပြဿနာတွေရှိတယ်လဲဆိုတော့ဒီတပ်ဖွဲ့ကလလောဆယ်အချိန်ရှိဒါအစိုးရနဲ့တပ်မတော်နဲ့ဆွေးနွေးတဲ့စီမှာသူတို့ကလည်းတခွင့်ချင်းသူတို့ကိစ္စတစ်ခုချင်းကိုဆွေးနွေးဘူးသူတို့ကလည်းတပ်ပေါင်းစုနဲ့မဟာမိတ်နဲ့ပဲဆွေးနွေးမယ်ဆိုတဲ့ကိစ္စရှိတဲ့အခါကျတော့လလောဆယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟာကိုအဲဒီသက်ဆိုင်တဲ့လူတွေအချင်းချင်းတိုက်ရိုက်တွေ့ဆုံဆွေးနွေးမယ်ဆိုတဲ့ဥစ္စာကတစ်ဖက်စလုံးကအစပြုတာမတွေ့ရဘူးမတွေ့ရတဲ့အတွက်ကြောင့်ပဲဒီကိစ္စကြီးကပိုပြီးတော့ရှည်ကြနေတာတွေ့ရတယ်အဲ့တော့ဟိုတစ်ဖက်ဖက်ကဖြစ်စီတစ်ဖက်စလုံးကဖြစ်စီဒီဥစ္စာပြည်တွင်းပြဿနာဖြစ်တယ်ဒါကိုဒီကိုကြီးဖြစ်တဲ့ကိစ္စဖြစ်တယ်အဲ့ဒါကိုတွေးဆဆွေးနွေးတဲ့နည်းနဲ့ဖြေရှင်းမယ်လို့သဘောထားရှိပြီးဆိုရင်တန်ဆာမှုတွေတွေးဆမှုတွေရှိလာတော့မှသာလျှင်ဒီဥစ္စာကပြည်တယ်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါ sorry တတ်မလို့ဒီမနေ့ကဒီတရားဝင်ထုတ်ပြန်ချက်အရဆိုရင်တော့ဒီ၅လအတွင်းမှာတိုက်ပွဲက260လောက်ဖြစ်တယ်ဆိုပြီးပြောပါတယ်ဟို A ဘက်ကတော့ဒီတဲ့ပူတယ်ဆိုပြီးတော့လည်းပြောတယ်ဆိုတော့တိုက်ပွဲတွေအများနဲ့များနောက်ဆက်တွဲဟိုပြဿနာတွေကလည်းပုံများလာမှာသိကြပါရဲ့ဆိုတော့ဟိုလက်ရှိပြဿနာရအားလုံးကလက်နက်ကင်တပ်ဖွဲ့တွေမှာအခြေခံနေတယ်ဆိုတော့ဒီအခြေခံပြဿနာဒီတိုက်ပွဲတွေကိုမရက်နိုင်တာရောဘသူတွေမှာအဓိကတာဝန်ရှိရလို့များဟိုပြောနိုင်မလဲဆရာဦးစီသူ
အဲအဓိကကတော့ဟိုစစကကျွန်တော်ပြောသလိုပဲဒီဥစ္စာကိုအခြေခံရှုမြင်ချက်ပေါ့အခြေခံရှုမြင်ချက်မှာဒါကကျွန်တော်တို့ဟိုဗာလဲညီကိုချင်းတိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာလို့ရှုမြင်တယ်ဆိုရင်တော့ပြည်သူဆွေးနွေးမှုကနေပြီးတော့မှသွားမယ်ဆိုတဲ့လမ်းကြောင်းမျိုးကိုသူကရောက်သွားမှာပဲဒါနဲ့တစ်ဖက်ကကြတဲ့ခါကျတော့ဒါအစိုးရနဲ့တပ်မတော်ဘက်ကကြတော့ဒါအေးလက်နက်ကတပ်ဖွဲ့ကအရင်တော့ဒီမှာမရှိဘူးအခုမှဒီမှာပေါ်လာတယ်ရဲစခန်းတွေကိုတိုက်ခိုက်တယ်ဒါတိုင်းပြည်ရဲ့ဒါလုံခြုံရေးပေါ့နော်အဲ့ဒါလုံခြုံရေးနယ်မြေလုံခြုံရေးတွေပါပြီးအထုတ်ချာအာဏာကိုထိပါတယ်ဒါကြီးကိုအပြတ်ရှင်းတယ်ဆိုပြီးတော့မှဒါတစ်ဖက်ကနေလာတဲ့အတွေ့ခေါ်နဲ့ဟိုတက်ပွဲရှင်းနေလားတစ်ဖက်ကလည်းဒါကဟိုသူကတော်လန်တိုက်ခိုက်တဲ့ဟာလုပ်နေတယ်ကိုယ့်ရဲ့ဒီနယ်မှာဟိုတွားပြီးတော့မှအခြေချဖို့ကြိုးစားမယ်ဆိုတဲ့အနည်းနဲ့လာနေတာအဲ့ဒီသဘောနှစ်ခုမတူညီတဲ့အောက်မှာဒါပြိပခါကဘယ်လိုမှရက်လို့မရဖြစ်နေတာရက်ဖို့ဆိုရင်ကျွန်တော်ကတော့ပြောသလိုပဲတစ်ဖက်ဖက်ကတော့၎င်းနှစ်ဖက်ကတော့၎င်းတွေ့ဆုံဆွေးနွေးတဲ့နည်းကိုအစပြုဖို့ပြောဖို့ဆိုဖို့လိုတယ်ဘက်တစ်ဖက်တည်းကိုကျွန်တော်တပ်ပြောနေလို့ဒါဘယ်လိုမှမဖြစ်နိုင်ဘူးအဲ့တော့ဟိုနှစ်ဖက်စလုံးကိုကျွန်တော်တို့ပြောဖို့လိုတယ်ဒါကဒီပြိပခါကနိုင်ငံရေးပြိပခါလို့နားလည်လို့ဆိုရင်နိုင်ငံရေးနည်းကတွေ့ဆုံဆွေးနွေးတဲ့ဥစ္စာကိုအစပြုရမှာပဲအဲ့တော့မပါသေးသေးကတော့ဟိုဆက်ပြီးတော့ဖြစ်နေမယ်နောက်စစ်ပွဲဆိုတာဖြစ်လိုက်ပြီးဆိုရင်ကျွန်တော်တို့နိုင်ငံမှာကနောက်ဆက်တဲ့ပြဿနာတွေအများကြီးလူခွေရေးချိုးဖောက်တာတွေလူသက်တွေပေးကြတာတွေနောက်ပြီးတော့မဆိုင်တဲ့ပြည်သူလူဒုက္ခရောက်တာတွေအခုပြည်သူလူဒုက္ခရောက်တာဆိုရင်စစ်ပေးဟိုရှောင်စခန်းကိုရောက်သွားတဲ့သုံးတောင်းကျော်လောက်ကိုပဲမြင်နေရတယ်တကယ်တော့မကဘူးအဲ့ဒီထက်ကိုအများကြီးဒုက္ခရောက်ကြတယ
်ဒါကြောင့်
ခုံလုံးကိုလည်းဟိုမြင်ကြဖို့တော့လိုပါတယ
်ဟုတ်ကဲ့ဆရာမဒေါက်ထုံးမေအမြင်ရောခင်ဗျအခုကျွန်တော်တို့ဒီပြဿနာတွေအားလုံးအခြေခံဖြစ်တဲ့ဒီလက်နက်ကင်တိုက်ပွဲတွေဟိုမရက်နိုင်တာနောက်ဆုံးမရက်နိုင်တဲ့အတိုင်းအောင်ရှော့မချနိုင်မဖြစ်နေရတဲ့ကိစ္စတွေမှာဘယ်သူတွေမှအဓိကတာဝန်ရှိရလို့များပြောနိုင်မယ
်ဟိုအဓိကတာဝန်ရှိတာတော့ဆွေးနွေးဖို့ဒီဖိတ်ခေါ်တဲ့နေပြီးတော့ဖိတ်ခေါ်တဲ့ဆက်ကနေပြီးတော့ဒါတာဝန်ရှိတယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာအခြေအနေကိုကြည့်လိုက်ပါဟိုရခိုင်မာရေးပဲတိုင်းရင်းသားလက်နက်ကန်တစုတွေနဲ့တပ်မတော်နဲ့ဖြစ်နေတာမဟုတ်ပါဘူးတပ်မတော်ဒီတိုင်းရင်းသားပေါင်းစုံပြီးပါလို့လို့နဲ့ကိုလက်နက်ကန်ရှိကြတဲ့လူတွေနဲ့လို့လို့ဒါတိုက်ပွဲဖြစ်တဲ့အခြေအနေရှိပါတယ်ဒါကြောင့်မလို့ဒီနိုင်ငံကြီးအရာဖြည့်ရှင်းမဲ့အရာကိုဖြည့်ရှင်းဖို့မကြိုးပမ်းဘဲနဲ့ဒီလက်နက်နဲ့ဖြည့်ရှင်းတဲ့လူတွေမှာအကုန်လုံးမှာတာဝန်ရှိပါတယ်တပ်မတော်ကြည့်လို့ရှိရင်တော့တိုင်းရင်းသားများဒီအထူးသဖြင့်အခုလိုရခိုင်တပ်တော်အနေနဲ့အခန့်ဒီနေမှာဟိုအခြေချဖို့ကြိုးပမ်းတာဟာနေပြီးတော့ဒီတိုင်းဟိုတိုင်းရင်းသားဖက်ကကြည့်လိုက်လို့ရှိရင်ကျမတို့ကမှားရီလို့မယူဆပါဘူး။ဘာဖြစ်လို့မယူဆဘူးလဲဆိုလို့ရှိရင်တိုင်းရင်းသားများရဲ့ကိုယ်ပိုင်ကြံ့ခန်းပိုင်ဆိုင်ကိုနှီးမျိုးစုံနဲ့တောင်းဆိုလို့လည်းကျမတို့နားလဲပါတယ်။ဒါကိုလက်ရှိအခြေချဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံရေးအရာတကယ်တမ်းတိုင်းရင်းသားတွေမှာဒီလိုမျိုးဝေဒနာတွေရှိတယ်ဒီလိုမျိုးတွေခံစားနေရတယ်ဒါကိုနေပြီးတော့တစ်ဖက်ကလက်ပြူဆူတာလို့မရပါဘူး။ဒါကြောင့်မလို့တနိုင်ငံလုံးကိုနေပြီးတော့ဒါကျွန်တော်မျိုးကြည့်မယ်ဆိုလို့ရှိရင်လက်ရှိ
ကျွန်တော်အဒီအာနာရှိတဲ့သူတွေကနေပြီးတော့အစိုးရရဲ့တတ်မှတ်တော်ရဲ့တစ်ဖက်မှာလည်းလက်နက်ကန်တပ်ဖွဲ့ရှိတဲ့နေပြီးတော့အေရခိုင်တတ်တော်နေနဲ့ကြိုးပမ်းမှုရတာအကောင်လုံးမှာဝိုင်းပြီးတော့တာဝန်ရှိပါတယ်အဓိကတော့ခေါင်းဆောင်ပိုင်းမှာပုံပြီးတော့တာဝန်ရှိပါတယ်ရှင်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတိုင်ရိုက်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်
ဘုံချနေတာဗာနဲ့ဒီမဲ့ဆိုလို့ရှိရင်ဟိုဟာပေါ့ဟိုဘယ်လိုပဲအစားပြောရမလဲဆိုရင်2013မှာပေါ့2013မှာဒီနိုင်ငံရေးအကြံဉာဏ်ဆိုကြောင့်ဟိုဆက်အာနာရှင်တွေကရုပ်ကပွဲကြီးကျင်းပပေးပြီးတော့ပထမဆုံးပေါ်ထွန်းလာတဲ့ဒီအစိုးရအကောင်းဆုံးတမန္တဦးသိန်းစင်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်သူ့ကြောင်းရေးကိုပေါ်ဆောင်မှုနဲ့ဆိုတဲ့အချိန်မှာပြည်ဆိုတာပေါ်လာတယ်ဒါဗာန ပါတီကနေခွတ်ထလာတဲ့ခွတ်ထလာပြီးတော့အလန်ကြီးတွေကရခိုင်မှာလာပြီးတပုံထလာနေတဲ့ပုံစံသွားတူနေတယ်ပေါ့နော်အဲအဲ့ဒါမှကျွန်တော်ပြောအောင်မယ်ဒီ1946လွတ်လပ်ရေးအန်ဆက်ဆက်မှာရခိုင်ကိုလာပြီးတပုံထတဲ့အလန်ကြီးခေါင်းဆောင်ပခင်ဆူပေါ့ဆိုတော့ဟိုဒုတိယကမ္ဘာစစ်မတိုင်ခင်မှာဆရာဆန်းလည်းသမားတပုံအေးနေသွားတယ်ခင်ဗျာ
ဟုတ်ကဲ့ကိုချိုးရီလူကြီးကိုနည်းနည်းလေးချုပ်ပြီးဆွနေပြင်ပူကောင်းပါတယ်ခင်ဗျာ
ကဲဟုတ်ကဲဟုတ်ကဲခွဟိုအတူချုပ်ဆွေးနွေးရမယ်ဆိုရင်ဘယ်လိုလဲဆိုရင်ဒီဒီမိုကရေစီပြည်ပြင်ပြောင်းလဲအချိန်အခါမှာကျွန်တော်ဟိုတိုင်းရင်းသားလူမျိုးစုံများပါတယ်ကျွန်တော်ပြည်ထောင်စုမှာလေဆိုတော့ကြေတနာမျိုးစုံရှိပါတယ်အဲကြေတနာတွေကလည်းကျွန်တော်တို့ဖန်တီးထားတဲ့ကြေတနာတွေပါအတုတွေပါကြေတနာအစမှကျွန်တော်တက်မြောက်ဘာမှမရှိပါဘူးအဲဒါကိုလွှတ်တော်မှာဒါဒီမိုကရေစီနည်းနဲ့တွေ့ဆုံဆွေးနွေးဖြည့်ရှင်းမယ်ဆိုတဲ့အချိန်မှာမှအေးအေးပေါ်လာတယ်ဒါအမှန်တော့ကျွန်တော်တို့ပေါ်လီပြန်တော့ရတဲ့နောက်ကတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကြီးကိုတောက်ရှင်းမယ်ဆိုရင်ရည်ရွယ်ချက်နဲ့ပေါ်လာတဲ့အခွဲပါနော်ကျွန်တော် drop out ကျွန်တော်ညာတော့ပြည်မှာကသူတို့ရဲ့ရည်ရွယ်ချက်မဟာဗျူဟာမှာပြည်မှာကတော့ဒီမိုကရေစီကြီးကိုပြစ်နေတာပါနော်ပြည်မှာတစ်ခွက်ရောက်တာတော့ရခိုင်သားတွေတစ်ခွက်ရောက်မယ်နောက်လိုက်နောက်ပါတွေတစ်ခွက်ရောက်ပါလိမ့်မယ်နော
်ဟုတ်ကဲ့ကျွန်တော်ကတော့ဦးစိုးရဲ့နေရာတော့ဒီကြေတနာနဲ့ပတ်သက်လို့အဓိကအေးအေးမှတာဝန်ရှိရဆိုတာကိုပြောချင်တာလို့ကျွန်တော်နားလဲပါတယ်ဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်မင်းပြားမျိုးကဦးမောင်ကျော်စံဖြစ်ပါတယ်ဦးမောင်ကျော်စံဆွေးနွေးချင်တာရှိရင်ဆွေးနွေးလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါဒါခုတန်းကပြောခဲ့တဲ့ပုဂ္ဂိုလ်ကဒါလုံးဝမမှန်ဘူးခင်ဗျဘာလို့ဆိုလို့ရှိရင်သက်ဆိုင်ရာအစိုးရဆိုတာအကုန်လုံးမှာတာဝန်ရှိတယ်ဒီသက်ဆိုင်ရာအစိုးရဟာဘလောက်အုပ်ချုပ်လာပြီလဲတိုင်းရင်းသားတွေကို180အုပ်ချုပ်လာပြီလုံးလုံးကိုလက်ဝဲခံကြွန်းဖြစ်စေရမယ်ဆိုတဲ့အာသူတို့မဟာပမပုံစံမျိုးနဲ့အုပ်ချုပ်လာတာလက်ခံစားကြည့်ဖို့လိုတယ်ကိုရှင်းစားဖို့လိုတယ်ကျွန်တော်တို့ညီလာကနော်အဲဒါအင်္ဂလိပ်ခေတ္တကဘာဘာတွေဘယ်လိုခံစားခဲ့ရလဲရခိုင်တွင်လည်းဒီတိုင်းပဲရခိုင်ကပုံခံစားရတယ်အဲ့ဒါသဘောနားလည်ဖို့လိုတယ
်ဟုတ်ကဲ့
ပမာပရင်ခေတ္တကနှစ်ပေါင်း40အုပ်ချုပ်တဲ့ရှင်ကရခိုင်တွင်လူမျိုးတို့ပဲခံခဲ့ရတယ် genocide ပေါ့ဒါတွေပြန်စဉ်းစားကြည့်ဖို့လိုတယ်သမိုင်းဆိုတာကအတိတ်ကိုပြောတာအတိတ်ဆိုတာရှိဖို့ရှိရမယ်နောက်ကိုနားလည်ရမယ်သိဖို့သိရမယ်အတိတ်နဲ့ပြည့်စုံပါအလားတည်းကိုရှင်ထုတ်ကြည့်တတ်ရဖို့လိုတယ်အဲ့ဒါသမိုင်းပဲနော်ဒါတွေမစိမ်းလားမစိမ်းချင်းမပြောသိဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဦးမောင်ကျော်စံ
အဲ့ဒါရခိုင်ခုမှပေါ်လာတာမဟုတ်ဘူးရခိုင်ပေါ်လာတာလေဘယင်းခေတ္တကပေါ်လာတာချင်းမြန်တော်လည်းကစပေါ်လာတာအဲ့ဒါကိုနားလည်ဖို့လိုတယ်
တကူ
ချင်းစတရားရှိမှဗုဒ္ဓဘာသာစိမ့်မယ်လို့ကျွန်တော်ပြောလို့ပါပြောလို့ပါလေအဲ့ဒါတခုတည်းကျွန်တော်ပြောလို့တာပါ
ဟုတ်ကဲ့ဦးမောင်ကျော်စံ
ဒီမဖို့ပါနဲ့တိုင်းရင်းသားတွေအပေါ်မှာအဲ့လိုပြဖို့ရင်တိုင်းရင်းသားတွေပို့ပြီးတော့ခံစားရလိမ့်မယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်အဲ့ဒါအမြင်ရှင်းရှင်းနဲ့ကြည့်ဖို့လိုပါတယ
်ဟုတ်ကဲ့ဦးမောင်ကျော်စံ
စဉ်းစားကြည့်ဟုတ်ကဲ့ဆွေးနွေးလိုပါတယ
်ဟုတ်ကဲ့ကျေးဇူးပါဦးမောင်ကျော်စံဆွေးနွေးချက်ကိုနောက်ကျွန်တော်နောက်တူကတော့အမေရိကန်ပြည်ထောင်စုကကိုခိုင်ဆိုးဖြစ်ပါတယ်ကိုခိုင်ဆိုးသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာဟယ်လိုကိုခိုင်ဆိုးကြားလားမသိဘူးโอเคကိုခိုင်ဆိုးတမ်းချောင်းကျွန်တော်တို့ပြန်ပြီးဆက်သွယ်ကြည့်ရမယ်။နောက်ကျွန်တော်တို့ဒီစာရေးအီးမေးလ်တွေနဲ့ပေးပို့ပြီးဆွေးနွေးထားတဲ့ဆွေးနွေးချက်တချို့လည်းရှိပါတယ်။တူကတော့ sign 1 sign ဖြစ်ပါတယ်။သူကတော့ကျွန်တော်တို့အင်္ဂလိပ်ဘာသာနဲ့သူမြန်မာဖောင့်မရှိလို့ဆိုပြီးပေးပို့ထားတာပါ။ကျွန်တော်သူ့ဟာကိုလူရင်းကိုကျွန်တော်ဖော်ပြချင်တာတော့ဟိုတက်မလွန်နဲ့အစိုးရအနေနဲ့ရခိုင်လူစုစံနာကိုကိုစားပြုရဆိုပြီးလက်နက်ကင်တော်လနေတဲ့အေးတက်ဖွဲ့တွေရခိုင်ပြည်နယ်ထဲမှာထောင်နဲ့ချီရောက်နေတဲ့အချက်ကိုတက်မလွန်နဲ့အစိုးရကဘာကြောင့်လက်မခံနိုင်ရသလဲဆိုပြီးသူကတစ်ချက်ထောက်ပြပါတယ်။နောက်ကချင်းနဲ့ရှမ်းပြည်နယ်တွေဘက်မှာတဖက်တက်အပြစ်ရဲ့ကြီးညာထားပြီးတပ်ပွဲတွေအပြင်းထန်ကြုံရတဲ့ဒီရခိုင်ပြည်နယ်ဘက်မှာချက်မှ
မချိနိုင်ညာနိုင်တာရုပ်တိရှိရလားတဲ့ဒါအေယိုတစ်ဖက်သက်အဖြစ်မရက်ပဲချိန်မမှုကျိုးပန်းရရောက်မနေဘူးလားဆိုပြီးတော့မေးခွန်းထုတ်ပါတယ်နောက်တစ်ချက်ကတော့တက်မလွန်နဲ့အစိုးရအနေနဲ့ယူဆရဆိုရင်တနိုင်ငံလုံးတစ်ဖက်သက်အပြစ်ခတ်ရဆဲရေးချိန်ညာပြီးတက်တွေကိုလည်းမိခင်တက်ဖွဲ့ရိုးတက်ကိုပြန်ဆုပ်ပြီးတော့ကျူတင်သတ်မှတ်ချက်တွေမထားဘဲနဲ့တနင်္ဂနွေလုံးအပြည့်ရရေးမဆွေးနွေးနိုင်ဘူးလားတဲ့နောက်တစ်ချက်ကတော့တန်းတလက်နဲ့ကန်ဖွဲ့ရဲ့ဘက်ကဆက်ချေးခောက်တဲ့စစ်သားစုဆောင်တယ်ဆိုတဲ့စင်ကြီးတွေပြေးပြီးတက်မလို့ပါဟိုတိုက်ချင်းလို့တိုက်နေပြီးတစ်ဖက်သက်အပြည့်ခတ်ရဆဲရလည်းမချက်တချက်အခြေအနေနဲ့ကြုံနေရတယ်ဒါကြောင့်လဲတက်မလို့အနေနဲ့အမြင်ကျေဖို့လိုသလိုတန်းတလက်နဲ့ကန်တွေဘက်ကလည်းသူတို့ရဲ့ဖွဲ့စည်းရေးဆက်လက်ရှင်ရည်တည်နိုင်ရေးတို့ကိုကြိုးပမ်းသွားဖို့လိုတယ်ဆိုပြီးသူကရေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆရာဦးစီတို့ကိုကျွန်တော်အရင်ဆွေးနွေးချင်ပါတယ်သူကမိကုံးတချို့လည်းရှိတယ်ဆွေးနွေးချက်တွေလည်းရှိတယ်ဆိုတော့သူတိုက်တွန်းတယ်လို့ပြောလို့ရခိုင်ပြည်နယ်မှာပါဒီတစ်ဖက်သက်အပြစ်ရရေးတက်မလို့ကလက်ရှိချိန်ညာထားတဲ့ချိန်ညာချက်တွေကိုဟိုချက်ထွင်ပြီးတော့ချိန်ညာနိုင်မယ်ဆိုရင်ဟိုပြဿနာတွေလည်းတစုံတရာကျော်ပါနိုင်မယ်တိုက်ပွဲတွေရပ်နိုင်မယ်ဆိုတော့မျှော်လင့်ချက်မျိုးကျွန်တော်တို့ဘယ်လောက်များမျှော်လင့်နိုင်မလဲဆရာဦးစီတို့
ဒီဥစ္စာကြတော့ဟိုတမလို့ဘက်ကစဉ်းစားချက်မှာဟိုကျွန်တော်တို့ကိုစဉ်းစားတာဒီနေ့တော့ဟိုမတူနိုင်ဘူးလေမတူနိုင်ဘူးဆိုတာကအဲကိုရတော့ဟိုတယောက်ပြောသွားတဲ့ဒီမှာပါပါတယ်ဒါတမလို့ဦးသိန်းစီလက်ထက်ရောက်တဲ့အခါကျတော့ဒါတို့ဒီ NCA စာချုပ်ပေါ်လာအောင်တရားဒီပြည်တော်အပြစ်ခတ်ရက်စဲမှုတွေဖြစ်လာအောင်ရေးရေးဖြစ်လာအောင်သူစူးစားတဲ့ကာလတွေရှိခဲ့တယ်အဲ့ဒီကာလမှာဆိုရင်ရခိုင်အေတပ်ဖွဲ့ကဒါတချင်းပြည်နယ်မှာပဲဒီအခြေစိုက်တယ် CIA ရဲ့နေနေထဲမှာအခြေစိုက်တယ်အဲ့လိုမျိုးစူးစမ်းနေရင်လည်းအဲ့ဒီဥစ္စာစူးစမ်းမှုကတော့ခုနကပြောသလိုပေါ့နော်ဒီပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မှနိုင်ငံရေးအဖြေရှာဖို့စူးစမ်းနေတဲ့ကာလမှာဒီခုနကအေတပ်ဖွဲ့ကဒီဘက်မှာအဖြေရှာဖို့စူးစမ်းရင်းနဲ့နောက်ဆက်တွဲပေါ်ပေါက်လာတဲ့ပြဿနာလို့တပ်မတော်ဘက်ကသူကရှုမြင်တယ်ရှုမြင်တဲ့အခါကျတော့ဒီဥစ္စာကိုတော့သူနားလည်တာကတော့ဒါအချုပ်ချာအနာထိပါတယ်ရဲစခန်းတွေကိုတိုက်တယ်ဆိုတော့သူ့ဘက်ကတော့အဲ့ဒီတိုင်းကိုပဲသူကတော့စဉ်းစားတာပဲဆိုတော့ကျွန်တော်တို့ကတက်တက်တက်ကိုသွားပြီးတော့အပြစ်သွားတင်လို့မရဘူးတကယ်တော့နောက်ကြောင်းကိုပြန်ကြည့်လိုက်ဒါအတော်ကိုရှည်ရတဲ့ကျွန်တော်နိုင်ငံကပြည်ရင်းချစ်သမိုင်းနေတဲ့သွားဆိုင်တယ်ဆိုင်တဲ့ခါကျတော့အခုကျွန်တော်တို့ပြောနိုင်တာတစ်ခုတည်းပဲလက်ရှိခြေတွေကိုပြောရမှာပဲလက်ရှိခြေတွေမှာအပြစ်ခတ်ရက်စဲဖို့ဒီလူလူတွေမနစ်နာဖို့ပါများလို့လေလို့လေဆိုရင်လောက်ရမှာတစ်ခုတည်းပဲနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ပဲအဲ့လိုဖြေရှင်းဖို့ဆိုရင်ဘယ်သူကအစပြုမလဲဘယ်သူအဲ့လိုဘယ်သူကအစပြုမလဲဆိုရင်တော့ဘယ်သူကပြန်ရမှုကိုလိုချင်တယ်ဆိုတဲ့အပေါ်မှာမူတည်တယ်တကယ်လို့တပ်မတော်ဘက်ကဆိုရင်လည်းတပ်မတော်ဘက်ကသူဖိတ်ခေါ်လို့ရတယ်ဒါအီတပ်ဖွဲ့နဲ့သူတွေ့ဆုံမယ်ဆွေးနွေးမယ်ဒီကိစ္စတွေဒီလိုလိုဖြစ်တယ်သူတို့ခေါ်လို့ရတယ်ဒီဘက်ကအီတပ်ဖွဲ့လည်းအဲ့တိုင်းပဲအခုလက်ရှိလိုမျိုးသုံးဖွဲ့နဲ့မှနေဖွဲ့နဲ့မှတွေ့မယ်မဟုတ်ပဲနဲ့အကျွန်တော်ရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာတွေကိုဆွေးနွေးကြပါတယ်အဲ့ဒါတပ်မတော်နဲ့အစိုးရနဲ့ကျွန်တော်တပ်ဖွဲ့တွေနဲ့လည်းတွေ့ပါမယ်ပါညာဆိုရင်ဒါဆွေးနွေးမှုရအစဖြစ်လာမှာပဲအဲ့တော့တစ်ဖက်စလုံးမှာတာဝန်ရှိတယ်လို့ပဲကျွန်တော်နားလည်ပါတယ်
โอเคสุนิยะเจซูบาสรุปสยามดอทูเมเบกาก็ครับเนี่ยสรุปว่าเราดีซาวิงวันไซต์โหไตต้วนตัวเลยพอดียคันจีเนี่ยเบกก็ว่าตะพัดตะอภิเยโหยะเซตัมโลเบกาจีญญามั้ยส่วนไตปวยยัดตาမျိုးดาหมอเลยเลชิจုံเนี่ยได้ปยัตนาดิตะซงเดียยอบาดาမျိုးบลาเมียนเหม่อเล่นနိုင်มั้ยรู้อยู่ซะละครับเนี่ย
အဲ့ဒါအများကြီးပြောလဲနိုင်ပါတယ်ရှင်။ဘာဖြစ်လို့ဆိုတော့လက်နက်ကိုင်းဆိုတာကတစ်ဖက်တည်းလုံးဝတိုက်လို့မရပါဘူး။တကယ်လို့ဒါတစ်ဖက်ကအပြစ်ခတ်ရက်စဲရုပ်ကိုတစ်ဖက်ကကျင်ညာမယ်ဆိုလို့ရှိရင်ဒီဖြစ်မိပြီးမှတကယ်လို့ဒါတစ်ဖက်ကကျင်ညာပြီးတော့မှသာနေလို့တိုက်ပွဲတွေဆက်ဖြစ်တယ်ဆိုလို့ရှိရင်အပြစ်ခတ်မကျင်ညာတဲ့ဖက်ကပို့ပြီးတော့တာဝန်ကြီးလေးပါလိမ့်မယ်။သူတို့တစ်ဖက်တက်လို့တာပဲဖြစ်ပါလိမ့်မယ်။ဒါကြောင့်မလို့နေပြီးတော့ဒီမှအနေနဲ့ကတော့ဒီဆိုးဆိုးကဆွေးနွေးထားတဲ့ပုံပေါ်ရဲ့အချင်းချင်းယူချက်ဟာနေပြီးတော့ဟိုမူရမှတ်ကြပါတယ်ဘာလို့ဆိုလို့ရှိရင်ဒီတက်မတော်ခက်ခတာနေပြီးတော့မြန်မာတနိုင်ငံလုံးမှာရှိတဲ့ဒီအပြစ်ခက်ရက်စဲရုပ်ကိုဆောင်ရွက်တယ်လို့ဒါကျင်ညာမယ်ဆိုလို့ရှိရင်ဒေချာတာကနေဒီနေ့ရက်စဲဖို့တက်မတော်ခက်ခကျင်ညာလို့ရှိရင်ဒီနေ့ရခိုင်ပြည်နယ်မှာလက်နက်တိုင်တွေချုပ်နှိမ့်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီတစ်ဖက်ကရက်စဲလိုက်လို့ရှိရင်နောက်တစ်ဖက်ကတစ်ဖက်တည်းတိုက်လို့မရပါဘူးရှင်ဒါကြောင့်မလို့ဒီဖက်ကရက်စဲရက်စဲရခိုင်ပြည်နယ်ပါဝင်မြန်မာတနိုင်ငံလုံးမှာရှိကြတဲ့အပြစ်ခက်ရက်စဲရုပ်တွေဖြစ်ပြမှာပါဒါကဘာနေပြီးတော့ဒါကိုတခြားတစ်ဖက်ကဒီမှာဆင်းရမိတယ်ရှင်မီးလန့်ရှာမိတယ်အဲ့ဒါဘာလဲဆိုတော့တစ်တော်နဲ့အစိုးရပိုင်းတကယ်လို့ဒီအပြစ်ခတ်ရက်ဆဲရင်းနဲ့ငင်းကြင်းရေးဝင်ပြီးတော့တက်မတော်နဲ့ဖက်ကရောအစိုးရဖက်ကရောမဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်ဒီဖြစ်တော်ဘက်နဲ့အစိုးရဖက်အပူပေါင်းဆောင်လို့ရရတဲ့မီးလန့်တစ်ခုကိုကျွန်တော်တို့စဉ်းစားရမှာအဲ့ဒါဘာလဲဆိုလို့ရှိရင်ဒီစစ်မှန်တဲ့ဆွဲဆွဲဒီဆောက်ဖို့အတွက်လည်းဖက်စည်းပုံကိုအစိုးတော်ရင်ပြင်ဆင်ခြင်းနဲ့ဖြစ်ပါတယ်ဒီလိုတော်ဖက်ကလည်းပြင်ဆင်လို့ရပါမယ်တကယ်လို့ဒါစစ်မှန်တဲ့ဆွဲဆွဲဖြစ်ပြီးဒီနေရာမှာတိုင်းရင်းသားတွေမှာကိုယ်တိုင်ပြောင်းထားမယ်ဆိုရင်ရပြီဆိုလို့ရှိရင်တခြားတာကတော့အစ်အရှိန်ရော့သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ရှင့်
ဟ โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပို့ထားတာဒီအီးမေးလ်အမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့ကျွန်တော်တို့ရန်ကုန်မြို့ကဒဂုံမြို့စစ်ကဦးလာထွန်းရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အနာနဲ့ဆွေးမတွေ့တာမဟုတ်သလိုကုသဖို့မကြိုးစားရလဲဖြစ်နေတာပါပြဿနာကဘသူကဆေးဆရာလဲဘလို့ခုမှလဲကအဓိကပြဿနာပါနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လူတိုင်းလူလူပြောနေပေမဲ့နိုင်ငံရေးနည်းကိုသုံးဖို့နိုင်ငံရေးသမားမရှိဖြစ်နေတာပါစစ်တပ်ကကျူးလွန်တဲ့ချိုးဖောက်မှုတွေကမွေးရပါယောဂလိုမျိုးမွေးရပါဗျူဟာတွေပါအင်မတန်ဆိုးရက်ဆက်တဲ့ဖြက်လေးပြက်ဗျူဟာဆိုတာ1960နှစ်တွေကဘဂဘကိုတိုက်ကြတဲ့ကကျင်းသုံးခဲ့တဲ့ဘဂဘတွေခြေဆိုင်တဲ့ဘကိုးရုံးမကနေထွက်ပြေးခဲ့ရတဲ့အောင်မြင်တဲ့ဗျူဟာပါစစ်တိုက်နေတာလေးလံမြေလံမီးရှို့ဖို့လိုရင်လည်းလုံးပါပဲဒီလိုစစ်ဥပဒေကိုချိုးဖောက်တဲ့ဤကိုတတိပါလာပြီးမပြောင်းလဲတဲ့စစ်တပ်ကစက်ကျင့်သုံးနေတာမဆန်းပါဘူးဆန္ဒကနိုင်ငံရေးနဲ့နိုင်ငံရေးသမားမျိုးတုံးပြောက်ွယ်သွားရခြင်းမှာထင်ရှားတဲ့ရှင်လေးလုံးလူတို့အောင်ကြောင်းမူကြီးကိုဦးဆောင်ခဲ့တဲ့ចောင်းသားလူငယ်ခေါင်းဆောင်တွေလည်းကြက်ပြောက်ငက်ပြောက်ဖြစ်ကုန်ပြီလေကြီးမားကျေပြက်တဲ့ရေးတော်ပုံကြီးဖော်ထုတ်ခဲ့ပေမဲ့ရေးတော်ပုံကြီးကခေါင်းဆောင်တွေမွေးထုတ်မပေးနိုင်တာဝမ်းနည်းစရာပါမြင်နိုင်တဲ့အနာဂတ်ကာလအထိတော့မျှော်လင့်စရာမရှိပါဘူးလို့ပြောချင်တာပါငင်းငင်းရင်ဟာပန်းနိုင်အောင်မွဲဆိုရင်တိုင်ရဲတဲ့သူတွေအတွက်ပဲဖြစ်မှာပါအေးကိုကျွန်တော်တို့ပြောနေကြတဲ့အတိုင်းစောင့်ကြည့်ကြရင်မကောင်းဘူးလားလို့မေးလိုက်ပါတယ
်ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတစ်ကဥလာထုံးရဲ့ပေးစာပါဆိုတော့နောက်ထပ်ကျွန်တော်တို့သောတာရှင်တို့ Facebook ကနေပေးပို့ထားရလည်းရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီသူကရေးထားတာကတော့အောင်ဒင်းထောင်ရဲ့အကောင့်ကပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တာဝန်ရှိဆုံးကတော့တက်မတော်လို့ကျွန်တော်အနေနဲ့မြင်မိပါတယ်တကယ်တော့ရခိုင်ပြည်နယ်အရေးကတက်မတော်ကကိုဖော်ထားတဲ့စေခါကိုကိုပြန်တောက်နေတာပါတဲ့မိသူမပြုတ်မိမိမှုပါဖြစ်ပါတယ်တဲ့တက်မတော်ကတကယ်ကိုပြည်သူတက်မတော်ပြည်သူကချစ်တဲ့တက်မတော်တက်မတော်သာအမိတက်မတော်သာအဖမှန်နေတယ်ဆိုရင်တော့မြမပြည်ရဲ့တိုင်းရင်းသားအရေးအလုံးပြည်လည်သွားမှာပါဆိုပြီးရေးထားပါတယ်ရှင်ကျော်ထွေးဆိုတဲ့ Facebook အကောင့်ကတော့ဒီနေရာမှာပြောချင်တာကတော့ဗမာတိုင်းရင်းသားမဟုတ်တဲ့ကျန်တဲ့တိုင်းရင်းသားတွေလက်နက်ကင်ရတဲ့အထီးဖြစ်လာရတဲ့အကြောင်းရင်းကတော့မြမအစိုးရနဲ့မြမစစ်တပ်ဟာအမှန်တရားကိုဖုံးကွယ်ပြီးသူတို့ထင်မြင်ချက်တွေအတိုင်းပဲဝါဒတွေဖြန့်နေတော့လမ်းကြောင်းမှန်မရောက်ဘူးလို့မြင်ပါတယ်တဲ့အနာနဲ့ဆေးမတွေ့တာတော့မဟုတ်ပါဘူးအမှန်တရားအရှိတရားလက်ရှိအခြေအနေကိုအစိုးရနဲ့စစ်တပ်ကလက်ခံရပါမယ်တဲ့ရခိုင်လူမျိုးတွေရဲ့ဆန္ဒအမှန်ကိုလက်ခံရပါမယ်အစိုးရဆက်ဆက်ကြွေးကြော်လာတဲ့ပြည်ထောင်စုစိတ်ဓာတ်မြန်မာအစိုးရမှာတကယ်ပဲစိတ်ရင်းမှန်ရှိရလားအပြောတစ်မျိုးအလုပ်တစ်မျိုးနဲ့အနာနဲ့ဆေးဘယ်တော့မှတွေ့မှာမဟုတ်ပါဘူးတဲ့ညီကိုလိုသဘောထားတကယ်စိတ်ရင်းမှန်နေဆိုရင်တော့အနာနဲ့ဆေးကတွေ့ပြီးသားပါခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်ထပ်ဒီမှာကျွန်တော်တို့တောတက်ရှင်သူမထွေးဆိုတာလည်းဆို Facebook ကနေရေးထားတာတော့အနာနဲ့ဆေးတက်စီဟိုးတဲ့ကုလနဲ့ ICC ခုံရုံးကအပြောနဲ့အလုပ်လက်တွေ့ကျကျဆေးအနာရှင်ခေါင်းဆောင်တချို့နဲ့အပေါင်းပါလူတွေကိုအမြန်အေးအေးယူပါတဲ့ဒါမှရခိုင်ရေးတစ်ခုမကမြမပြည်သူတိုင်းရင်းသားများအလုံးစစ်မှန်တဲ့လွတ်လပ်ရေးငြိမ်းချမ်းရေးအမှန်ရမှာဖြစ်ပါတယ်ဆိုရေးပါတယ်နောက်သူကတော့ဂျင်းပီကပ်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ညွင်းဘတ်စစ်ခုံရုံးလို့နိုင်ငံတကာခုံရုံးကြီးတစ်ခုဖွဲ့ပြီးလူ့ခွင့်ရေးချိုးဖောက်နေသူတွေကိုပြင်းပြင်းထန်ထန်အပြည့်ပြည့်မှမြန်မာပြည်မှာလောကပါလာတရားတွေပြန်ထုံးကားမှာပါတဲ့ပြည်တွင်းအားနဲ့လုံးဝမရတော့ပါဘူးဆိုရေးပါတယ်နောက်သူကတော့ဥဝင်းတင်ဘတ်ဆဲဆိုတဲ့အကောင့်မှာသူကတော့အဓိကအေးအဖွဲ့က NCA သဘောတူစာချုပ်လက်မှတ်ထိုးပြီးကုတော်ကွန်တက်နဲ့ NCA မှာပါတဲ့စီးကန်းကိုလိုက်နာမယ်ဆိုရင်အေးချမ်းပါပြီအစိုးရကလည်းပြည်သူအတွက်လိုအပ်ချက်များလှုံ့ဆော်ပေးနိုင်မှာပါတဲ့ဒါကစေးပါဆိုပြီးရေးပါတယ်နောက်စာဆောင်ကတော့ဝင်းအောင်ဆိုတဲ့အကောင့်မှာဒီစာကိုနန်းလောင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာကိုလည်းသိပါတယ်စေးကိုလည်းသိပါတယ်တင့်တော်တဲ့စေးလည်းရှိပါတယ်ကုသမှုလည်းပြုံနေပါတယ်လူမျိုးရေးအမြင်ဆောင်တဲ့မညီမျှမှုကိုအခြေခံတဲ့တန်တရာပွားအမုံအားကြီးနေတဲ့ယောဂအနာကိုကုစားဖို့ဟာနှစ်ဖက်စည်တနာထားညှိနှိုင်းဆွေးနွေးတဲ့ negotiation ဆေးကိုပဲစားရမှာဖြစ်ပါတယ်ဒီဆေးကိုကြွေဖို့ရခိုင်ပြည်သူများကအေးအေးကိုရောတက်မတော်ကိုရောအစိုးရကိုပါတောင်းဆိုအသနာခံနေပါတယ်ဒါကြောင့်ဒီဆေးကိုကြွေပြီးအနာကျက်ဖို့ပျောက်ဖို့ကြိုးပမ်းနေတာအများအသိပါအဝေးကနေအများအကြိုက်လိုက်ပြီးတော့ဆွဆွဲပြောဆိုတွန်းထိုးနေလို့ကတော့အလုပ်ဖြစ်မှာမဟုတ်ပါဘူးဆွပေးရပဲကြပါတယ်တိုက်ပွဲတွေအတွင်းမှာလူခွင့်ရေးချုပ်ပေါက်တယ်စစ်ရဆုံးမှုတွေရှိတယ်လို့ဆွဆွဲနေပါတယ်တကယ်တမ်းပြောရရင်စစ်တိုက်နေတာပါဘောလုံးကစားနေကြတာမဟုတ်ပါဘူးခက်ကြံကြံကစားရတဲ့အခါမှာဖောက်တွေကတော့ရှိမှာပါလိုအပ်တယ်လို့အဝါအနီကပ်ပြပြီးတော့တတိပေးအေးအေးယူရမှာပါအနာမြမြန်ကြက်ချင်ရင်ပျောက်ချင်ရင်စတင်အကြမ်းဖက်သူအေးအေးကအပြစ်ရဆွေးနွေးခွင့်တောင်းလိုက်ပါစစ်တပ်ကလက်မခံရင်အနီကပ်ပြပြီးတော့အေးအေးယူရမှာပေါ့ဒါဟာစီးနေအမှန်လို့ဆိုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေရာမှာကျွန်တော်ဒီတရားမျှတမှုကြီးရရှိအပိုင်းနဲ့ဆွေးနွေးချင်ပါတယ်အခုနိုင်ငံတကာဘက်ကဆိုလည်းဥမာနောက်ဆုံးဖြစ်ရည်နဲ့ပတ်သက်လို့ဆရာဆွေးမှုဖြစ်နေဆွဆွဲရရှိရဲနိုင်ငံတကာခုံရုံးတင်အရေးယူသင့်တယ်ဆိုပြီးပြောတာမျိုးတောင်ရှိပါတယ်ဟိုတစ်ဖက်မှာကျတော့လည်းဒီလိုအရေးယူဖြစ်ပြီးမှကြောက်တဲ့အတွက်ကိုလိုရွက်တွေကိုဖုံးဖို့ဖိဖို့အတွက်အချင်းတွေပိုဆိုးနိုင်တယ်ဆိုပြီးတော့စိုးရင်ချက်တွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေတွေကဟိုဘလို့ချစ်ကပ်မှုတွေကပိုပြီးတော့များတင့်တော်မယ်လို့ယူဆလဲဆရာဦးစီစုဆွေးနွေးပြပါလားခင်ဗျာ
အဓိကကတော့တက်ွယ်ဖြစ်တယ်ဆိုတော့ဥစ္စာကတော့ရွေးချယ်လို့မရဘူးတက်ွယ်ဖြစ်နေကြတာပေါ့ဖြစ်ဖြစ်နေကြတာပေါ့ဒါပေမဲ့ဒီခစ်ပစ်ကြီးမှဟိုဆိုတဲ့ခါကျတော့အရင်ခစ်ဟောင်းအလိုမျိုးဟိုစီဘလူးဆိုပြီးတော့မှဟိုနိုင်တဲ့လူကဟိုလှုပ်ချင်တာလှုပ်စရာဟာမျိုးကတော့ဒါမဖြစ်ဖြစ်ဘူးလေမဖြစ်တဲ့ခါကျတော့စီဥပဒေဆိုတဲ့ဥစ္စာကကျွန်တော်တို့ပြည်တွင်းမှာလည်းစီဥပဒေဆိုတာရှိတာပဲနိုင်ငံကမှလည်းရှိတာပဲအဲ့ဒီဥစ္စာကိုတော့ဟိုနှစ်ဖက်စလုံးကတော့အလေးနဲ့ဟိုလိုက်နာဖို့တော့လိုတာပေါ့အခုဆိုရင်လည်းဒီဟိုဖြစ်သွားတဲ့ရွာပေါ့နော်အဲ့ဒီကြီးရွာနဲ့ပတ်သက်ပြီးတော့မှလူခွေးကော်မရှင်ကသွားပြီးတော့မှသွားလည်လာတာတွေလည်းလုပ်နေကြပြီလုပ်နေကြပြီဆိုတော့ဘယ်လိုဖြစ်ဖြစ်ပါစစ်တိုက်တယ်ဆိုတာကကျွန်တော်တို့ရဲ့ရွေးချယ်မှုမဟုတ်ဘူးဒီလူလူကလည်းရွေးချယ်လို့မရဘူးဒါနှစ်ဖက်တိုက်ကြတာဆိုတော့ဟိုစစ်တိုက်ပါဟုတ်ပါတယ်ဒါပေမဲ့စစ်တိုက်ပြီမဲ့လည်းဟိုတည်သေးဥပဒေတွေလူခွေးချိုးဖောက်မှုတွေမဖြစ်အောင်တော့ကျွန်တော်ကစလို့ကသင်္ကေတလို့ပြောတော့လိုအပ်မယ်လို့တော့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ဆမတ်တော်ထူးမေဘက်ကောခင်ဗျာဒီတရားမျှတမှုရရှိရည်ဒီဥပဒေစိုးမိုးရေးအပိုင်းနေနဲ့ပတ်သက်လို့ပေါ့လေရခိုင်ပြည်နယ်ကလက်ရှိအခြေအနေမှာဘလို့ချင်းကပ်မှုမျိုးတွေကပို့ပြီးတော့တင့်တော်လိမ့်မယ်လို့များယူဆထားတယ်လေခင်ဗျာ
။ဟိုဒီအမှန်တကယ်ကျလို့ရှိရင်ဒီအခုလက်နက်ဆိုင်ပဋိပက္ခဖြစ်ခင်ကတည်းကရခိုင်ပြည်နယ်မှာဒီတရားဥပဒေစိုးမိုးမှုကိမဲ့ခဲ့တာတော့ဟိုကြရဲပါပြီ။ဆိုတော့ဒီတရားဥပဒေစိုးမိုးဖို့အတွက်နေပြီးတော့အမှန်တကယ်ဆောင်ရွက်ရမယ့်ကိစ္စတွေမှာဒီတခြားကျမတို့စဉ်းစားကြည့်လို့ရှိရင်တတ်မတော်ဟာတင်မအဖွဲ့အစည်းဖြစ်ပါတယ်။ဒါရခိုင်ပြည်နယ်တစ်ခုတည်းမှာမဟုတ်ပါဘူး။တခြားတိုင်းရင်းပြည်နယ်တွေမှာလက်နက်ကံပဋိပက္ခအတိုင်းမှာတရားမျှတမှုကိမဲ့ခဲ့တာကြီးပါပဲ။ဆိုတော့ဒါကြောင့်မလို့နေပြီးတော့ကျမတို့အနေနဲ့ကတော့ဒီတူတယောက်ချင်းရဲ့အဲ့ဘွေဒေတာတွေမှာတူတူယောက်ချင်းရဲ့အခွင့်အရေးတွေကိုကပ်ဖွဲ့ဖို့ဆိုလို့ရှိရင်ဒါအစိုးရကမမမမအရက်တည်ရပါမယ်သူမှတာဝန်လည်းရှိပါတယ်နောက်ကလူ့ခွင့်ရေးကော်မရှင်နေနဲ့ရောတကယ်တမ်းတိုက်ပွဲဖြစ်နေခဲ့တဲ့နေရာတွေမှာပြည်သူတွေလို့သူတို့ခံစားရဲပါမလားခံစားဖို့အခွင့်အရေးကြုံမလားဆိုဒါစဉ်းစားစီရပါဒါကြောင့်မလို့နေပြီးတော့တကယ်လက်တွေ့မှာဖြစ်နေကြတဲ့ပြည်သူတွေရဲ့အတန်ကိုနေပြီးတော့ဒါဆွတော်တွေကပူစားပြုတ်ပြီးတော့အစိုးရကတော့စီမံဆောင်ရွက်ပေးရမှာဖြစ်ပါတယ်။လက်ရှိမှာတော့အစိုးရရဲ့ဆောင်ရွက်ပေးမှုကနေလို့ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးရေးအခုကဒီပြည်သူများရဲ့ရနတ်တမှုရရှိရေးရနေပြီးတော့အတို့ကိုဆိုးရနေတဲ့အခြေအနေရှိပါတယ်။ဒီမှာမြောက်ဦးကိုရောက်တဲ့အခြေအနေမှာတော့မှနေပြီးတော့ဒီအစိုးရဖက်ကဝင်ကြီးချုပ်အပါဝင်သူတို့မတွားရဲကြပါဘူး။ဟိုဒီမှာဒီနေပြီးတော့ဒီ P2C ကိုအရောက်တွားခဲ့တယ်ဒီလိုမျိုးအခြေအနေမှာ P2 တွေရဲ့အတန်တွေဟာနေပြီးတော့ဘလောက်ကျဲလောင်ကျဲလောင်နေပြီးတော့ဒီလွှတ်တော်တွေတို့အစိုးရတွေတို့နားထိပောက်အောင်နေပြီးတော့မတွားနိုင်တဲ့အခြေအနေရှိပါတယ်။ဒါကြောင့်မလို့တရားဥပဒေစိုးမိုးဖို့နဲ့ဒီတယောက်ချင်းရဲ့အခွင့်အရေးရရှိဖို့ဆိုလို့ရှိရင်မြေပြင်အခြေအနေမှာတာဝန်ရှိသူရှိနေဖို့လိုပါမယ်ရှင်။ဟုတ်ကဲ့
။ဟုတ်ကဲ့။ပြည်နယ်ဆွေးနွေးပေးတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တော်တုမေဒေသဆရာဦးစီသူအောင်မြင့်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းလီလိုက်စီစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါဦးရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံချီစင်နမှာတန်နမာရေးစီးပွားရေးအရအခြေခံကျကျသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးကြိုပမ်းလိုက်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei နဲ့စီးပွားရေးလုပ်တဲ့ကိစ္စအပေါ်ဥရောပနဲ့အမေရိကန်ကြားရည်တည်ချက်အမြင်တွေကွဲလွဲနေတာပါ။တရုတ်နိုင်ငံဟာဒေါ်လာဘီလျံနဲ့ချီတက်မှုရှိတဲ့အမေရိကန်ကုမ္ပဏီစီတွေကိုဒီကနေ့မှပဲစပြီးတော့အခွင့်တိုးခောက်လိုက်ပါတယ်။တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီကိုလိုအပ်တဲ့ကုမ္ပဏီစီတွေရောင်းချပေးနေတာကိုရပ်လိုက်တာကြောင့်ဒါကိုပြန်ပြီးတော့လက်တုံပြန်တန်ခတ်တဲ့အနေနဲ့လုပ်တာဖြစ်တယ်လို့လေလာအကဲခတ်တွေပြောတဲ့စိတ်မချရတဲ့ကုမ္ပဏီများစီရင်ဆိုတဲ့နာမည်ပြချင်းတစ်ခုကိုတရုတ်တို့ကထုတ်ဖော်လဲလုပ်နေပါတယ်။တချို့ပြည်ပနိုင်ငံကကုမ္ပဏီတွေဟာစီးပွားရေးအတွက်မဟုတ်တဲ့ဈေးကွက်စီးပင်းစည်းကမ်းတွေကိုချိုးပေါက်ခဲ့တယ်ဆိုပြီးအမေရိကန်ကုမ္ပဏီတွေလို့တည်းရဲ့မြင်ညွှန်းမဲ့ကုသရန်ဝန်ရေးဝန်ကြီးဌာနပြောခွင့်ရဂေါဖန်ကတရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုအဲဒီလိုပြောဆိုသွားတာပါ အမေရိကန်ကကုန်တယ်ခွင့်နဲ့တုံးမြင့်ကောက်ခံသွားမယ်လို့ချင်းချောင်းလိုက်တာနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့မက္ဆီကိုကပြောလိုက်ပါတယ်။အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာရှိပြောင်းချီချာနေထိုင်ဖို့ကြိုးစားသူတွေတိုးလာနေတဲ့ဆက်ဆက်ပြီးတော့အမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေစတင်နေပြီလို့မက္ဆီကိုနိုင်ငံခြားရေးဝန်ကြီးကတောက်ကြားနေမှာတွစ
ဒီမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆရာအတာဖန်အင်ဂျင်နီယာကတော့နစ်အိုင်ဗနော့ဖြစ်ပါတယ်ရှင်ကျွန်တော်ကဆုမမဒီညာချက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနက်ပြန်မနက်ခင်ထုတ်လင်းပေးမယ့်အစီအစဉ်လေးကိုလဲဆောင်မြောနာဆက်နေကြပါတယ်ရှင်ဗီအိုကိုနားထောင်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်းလင်းချက်မြေကြပါစေရှင်
This program has come to you from the Voice of America, Washington.